ဘာလဲလေပြောချက်ဘူးယောသိပွဲသိဘူးအေထောက်တောင်းဆိုတဲ့ဒီသဘောတရားအပေါ်၌ဘာဝနာစိတ်ကိုနှိမ့်ဆက်အောင်ကျူစာအထဝါမှာဖြစ်တယ်အဲ့ဒီလိုကျူစာတဲ့အပိုင်းမှာလဲအနုပဋ္ဌာနမုတ်တနာတော့ဉာဏ်နဲ့မမထင်တာမမြင်တာနဲ့တချို့တချို့သဘောတရားလေးတွေကိုတော့လွတ်ထားလို့ကလွတ်ထားနိုင်တယ်။သို့သောနောက်စီးပိုင်းတစ်ခုကတော့လက္ခဏာတော့သဘာဝလက္ခဏာကိုတော့ဥသာပိရှုပေးရတယ်။ဒီတော့ပထဝီဓမ္မကက္ခလလက္ခဏာမာတဲ့သဘောအာဘောဓမ္မပက္ခဏလက္ခဏာယူစည်းတဲ့သဘောဒေသောဓမ္မဩနတ္တလက္ခဏာပူတဲ့သဘောဝါယောဓမ္မဝိသံဗနလက္ခဏာ၆ကံတဲ့သဘောအဲ့ဒီသဘာဝလက္ခဏာ၄မျိုးအပေါ်၌ဘာဝနာစိတ်ကိုညီဝစွာကပ်ပြီးတော့ဥသာပင်ရှုပါ။ကျန်နေတဲ့ဘဒုံကြီးမှရှိနေတဲ့ကျန်တဲ့လေးတဲ့ပြောတဲ့ချောတဲ့ပေါ့တဲ့သဘောတွေအဘောရဲ့ဖွဲ့စည်းတဲ့သဘောဒေဇောရဲ့အေးတဲ့သဘောဝါယောရဲ့တွန်းကန်နေတဲ့သဘောတွေကိုခိတ္တဉာဏ်နဲ့မှမထင်မလားမမြင်လားလို့ရှိရင်လွတ်ထားလို့ကလွတ်ထားနိုင်တယ်။ဘယ်ခါမှလဲဓလေးပါအာယုန်နဲ့ဘာဝနာစိတ်ကညီဝစွာကပ်ပြီးသွားတဲ့အခြေအခါကိုဆွလို့ရင်းဖြစ်ပါတယ်နော်ဓလေးပါရဲ့ပြင်ပအာယုန်တွေကိုစိတ်ပြန့်လွင့်သွားမှုမရှိအောင်မိမိစိတ်ကိုမိမိထိန်းချုပ်ထားနိုင်တဲ့အခါဓလေးပါအာယုန်နဲ့စိတ်ကငြိမ်ပြီးကပ်နေပြီအဲ့ဒီလိုငြိမ်ကပ်နေတဲ့အချိန်ကမှတချို့တချို့သဘောတရားလေးတွေကမထင်မရှားဖြစ်နေကြရင်မထင်ရှားတဲ့ထိုသဘောတရားလက္ခဏာလေးတွေကိုခိတ္တခဏလွတ်ထားလို့ကလွတ်ထားနိုင်တယ်သို့တော့မာတဲ့သဘောယိုစီးတဲ့သဘောဘူးတဲ့သဘောထောက်ကန်တဲ့သဘောဒီသဘောတရား၄ခုကတော့သင်္ချာနေရပါအဲ့ဒီသဘော၄ခုအပေါ်မှာအနည်းဆုံးသင်္ချာနေလို့ယောဂီကထိုဓာတ်၄ပါးအပေါ်၌ဘာဝနာစိတ်ကိုမြေဝတ်ဆောင်တက်ပြီးထားနိုင်မယ်ဆိုရင်မိမိကဒီဓာတ်၄ပါးတို့ရဲ့သဘောဝလက္ခဏာတွေအပေါ်၌ဘာဝနာစိတ်ကိုမြေဝတ်ဆောင်ကတ်ထားလိုက်လို့ခန္ဓာကြီးကလည်းရှိနေမယ်ဆိုရင်သမารိတဆက်ထူတော့မှာမတွေ့တဲ့တက်တွေကိုမတွေ့သေးတဲ့သဘောတရားတွေကိုလိုက်ပြီးတော့စူးစမ်းရှာဖွေနေခဲ့မယ်ဆိုရင်သမာရိကပြက်ပြက်ပြီးတော့တက်ဒီဘိုင်းလေးကဉာဏ်သက်မှုသမာရိကိုဥစားပေးပြီးသမာရိထူတော့နေတဲ့အပိုင်းဖြစ်ပါတယ်ဒါကြောင့်ဧဝံပန္နတေဝိသိတဘာကက္ခလလက္ခဏာတိတုဧဝမနတိကာရံဘုဒ္ဓင်တတလက္ခဏာနိသုဘာဂတနိသဝိဗုဒ္ဓာနိဟောတဝဥပဒဟံတိအေဟံဤသို့လျင်ပန္နတေအမိနာမပညာကိုဝိသေတဝပစွန်၍တက္ခလလက္ခဏာတိသူဧဝခေမခြင်းသဘောလက္ခဏာသတိတို့၌သာလျှင်ခေမတဲ့သဘောယွစီးတဲ့သဘောပူတဲ့သဘော၆ခန်းတဲ့သဘောနော်လေးခုတက္ခလလက္ခဏာတိသူဧဝခက်မာတဲ့သဘောယူစီးတဲ့သဘောပူတဲ့သဘောထောက်ကန်တဲ့သဘောတို့၌သာလျှင်မနတိကာရနှလုံးသွင်းခြင်းကိုပုံတင်တတ်တာဖြစ်စေသောယောဂဝဆရာပုဂ္ဂိုလ်ရဲ့အတန်တန်၌လက္ခဏာနီးဓာတိလေးပါတို့ဤကိုယ်ပိုင်သဘောဝလက္ခဏာတို့သည်သူဘဂဒာနီးကောင်းစွာထင်ရှားလာကြကုန်သည်သူဝိဘူဒာနီးကောင်းစွာအလွန်ထင်ရှား၍လာကြကုန်သည်ဟောတဝါဖြစ်၍ဥပဒဟံတိထင်လာကြလေကုန်၏မာတဲ့သဘောယုစီတဲ့သဘောပူတဲ့သဘောထောက်ကန်တဲ့သဘောဒီသဘောဝလက္ခဏာ၄ခုအပေါ်၌ဘာဝနာစိတ်ကိုညီဝစွာကပ်ပြီးတော့ကြိုးစားအထုံနေတဲ့ယောဂဝဆရာပုဂ္ဂိုလ်ရဲ့တန်တန်၌ဓာတိလေးပါတို့ရဲ့ကိုယ်ပိုင်သဘောဝလက္ခဏာအတိအတိသည်အလွန်အလွန်ထင်ရှားစွာဖြစ်ပေါ်လာပါလိမ့်မယ်ထင်ရှားစွာဖြင့်ယောဂဝဆရာပုဂ္ဂိုလ်ရဲ့အတိညာမှရှိရှိတည်နေလိမ့်မယ်မထင်ရှားဘူးဆိုရင်တော့ရှုပုံနည်းစနစ်လိုအပ်နေသေးတယ်နော်ဓာတ်တို့ရဲ့သဘောကတော့ကြာလေထင်ရှားလေဖြစ်ရတယ်ဓာတ်ဒေဝပုဏ္ဏပုဏ္ဏမနတိကာရဝတ္တေနစိတ္တအာဒိဝနာလဘေတိဘာကြောင့်ထင်ရှားရလဲအေယံဤသောပုဏ္ဏပုဏ္ဏအဖမအထထမနတိကာရဝတ္တေနနှလုံးသွင်းခြင်းအစွန်ဖြင့်တဏ္ဍထူယောဂဝါစရပုဂ္ဂိုလ်ဤစိတ်တန်စိတ်ဒီအာဒီဝနအာဒီဝနပစ္စည်းကိုလဘတိရရှိ၍လာလေ၏အာဒီဝနပစ္စည်းဆိုတာကတော့ရင်းဖန်များစွာထက်ခါထက်ခါပြီးဝဲခြင်းသည်အကြောင်းတစ်ခုဖြစ်တယ် နားလည်လည်အောင်ပြောရင်တော့ဥစဉ်တို့ရှင်းရှင်းသောတိတိနောက်နောက်ဇောကိုဒီအာတိဝနတတ္တိနဲ့ပြည့်စုံပြုပေးတယ်ရှင်းရှင်းသောတိကဒီတလေးပါးရဲ့သဘာဝလက္ခဏာကိုသင်္ကေတချက်သိရင်နောက်နောက်ဇောတိကိုထိုသိမှုအရှင်အဝါတတ္တိလေးဆက်ခံလက်အောင်ပြည့်စုံပြုပေးတယ်အဲဒီလိုပြည့်စုံပြုတဲ့အကျင့်တွေကအများလာပြီဆိုရင်ဒီဇောဝိတိစိတ်အစဉ်တွေကဒီတလေးပါးတို့ရဲ့သဘာဝလက္ခဏာကိုသိမှုမှအလွန်အလွန်ထင်ရှားလာတယ်ရှိရှိသောတွေကနောက်နောက်သောကိုထင်ရှားတဲ့ထင်ရှားအောင်ကျေးဇူးပြုပေးနေလို့ထင်ရှားတာလို့ဒီလိုဆိုလို့ရနော်သဘောရူပကာယောဓာတုမတ္တောဥပါဒ္ဓတိတုံညောနိတ္တောနိစီယောယန္တံဝိယယန္တံသုတ်တေနအပရံပရံပရိဟုတမနောသဘောရူပကာယောအလုံးစုံသောရူပကာယတစ်ခုလုံးသည်ဓာတုမတ္တောတတဘောအစုအပေါင်းအဖြစ်ဥပါဒ္ဓတိယောဂဝဆရာပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့ထင်ရှားစွာတည်လာပေ၏ရူပကာယတစ်ခုလုံးဘယ်နေရာကိုကြည့်လိုက်ကြည့်လိုက်ဓာတ်ဘောအစုအပေါင်းအနေနဲ့ထင်လာတယ်။ဒီကုလုံးမှာဓာလေးပါအတုံးအခက်အစုအပေါင်းအနေအဖြင့်သာလျှင်ထင်ရှားနေတယ်။သုံးညောနိတ္တတောနိသိဟောသုံးညောသုံးညတာသဘောအဖြင့်နိတ္တတောတတ္တဝမဟုတ်သောအဖြင့်နိသိယောဇီဝမဟုတ်ဇီဝကောင်မဟုတ်သောအဖြင့်သုံးညစိတ်သုံးနေတယ်ဆိုတာအတ္တမှစိတ်သုံးနေတဲ့သဘောသာသနာ့ဘအယုဆရှိတဲ့ပုဂ္ဂိုလ်တွေဉာဏ်စီစိတ်ကုထတဲ့အတ္တမှစိတ်သုံးနေတဲ့သဘောအဖြစ်ထင်လာတယ်။ဘရဝမဟုတ်တဲ့သဘောအဖြစ်ထင်လာတယ်။ဇီဝကမဟုတ်တဲ့သဘောအဖြစ်ထင်လာတယ်။ဓလေးဘကသူကမြင်နေတယ်နော်။ယန္တဝိညာယန္တသုတ်တေနယန္တသုတ်တေနယန္တရာကျုံဖြင့်အပရာပရံထောမဤမပရိဟုဒ္ဓမန္တောတပြောင်းပြန်ပြန်ဆွဲ၍ထားအပ်သောယန္တဝိညာယန္တရာကဲ့သို့ဥပါထာတိထင်ရှားစွာတည်၍လာပေ၏။ယန္တရားကျိုးစရာကတော့ဥစဉ်တို့ယုတ်သေးယုတ်တို့လို့ပေါ့နော်။အယုတ်ကလေးတစ်ခုကိုကျိုးလေးနဲ့ဆွဲပြီးတော့စနစ်တကျကျွမ်းကျင်တဲ့ပုဂ္ဂိုလ်ကကျိုးနဲ့ဆွဲတတ်ရင်လောကျင်တဲ့ကိုယ်အမူအရာပုံသဏ္ဍာန်လေးတွေပေါ်လာတယ်။နောက်ခုဒီမှာဥစဉ်တို့စက်ပစ္စည်းတွေဆိုတော့နော်ဒီစပီစီနဲ့မိန်းတခုနဲ့တခုကိုဆက်တော်ပေးထားတဲ့ကျိုးလေးရှိလက်ပတ်အောင်အဲဒီကျိုးရဲ့ဇွမ်းအားကြောင့်ဒီစက်ဒီကလက်ပတ်နေတယ်လို့ပဲနော်လက်ပတ်နေတဲ့ယန္တရားစက်ကြီးလိုပဲဒီရူပကာယတခုလုံးဟာဓာတ်ကြီးလေးပါဆိုတဲ့ကျိုးနဲ့တွင်တန်းထားလို့လက်ပတ်မှုရှိနေတယ်လို့ဒီလိုပြောလို့ရင်ဖြစ်တယ်နော်နောက်တစ်ခုတဏှိအဖြစ်နဲ့ဒီရူပကာယတစ်ခုလုံးကိုစိတ်ဆိုတဲ့ကျိုးလေးနဲ့တွဲတန်းထားတယ်။တွဲတန်းထားတဲ့အတွက်ကြောင့်ဒီရူပကာယတစ်ခုလုံးဓာလေးပါအစုပုံကြီးလက်ပတ်နေခြင်းဖြစ်တယ်။လှုပ်ရှားသွားလာနေခြင်းဖြစ်တယ်။စိတ်ဆိုတဲ့ယန္တရားကျိုးလေးနဲ့ဆက်တွဲထားလို့နော်။သစီပါဏံပိဋကဖြင့်မနတိကာရဥပတံဟရတိအထံသာအာဟိန္တံဓမ္မနုဿတရိသန္ဓတိဩတ္တကာရဝိစိတ်တဝါဓာတုသမုဟဝတိနေဝဥပတဟံတိသစီပဏအကယ်၍ကမဟိတမိပြင်ပါဗိဓလောကတို့လည်းပဲမနတိကာရနှလုံးသွင်းရှုပွားခြင်းကိုဥပတံဟရတိဉာဏ်ဖြင့်ကတ်ဆောင်ခဲ့သည်ဖြစ်အံပြင်ပါဗိဓလောကကိုဉာဏ်နဲ့ကတ်ဆောင်ပြီးလှမ်းပြီးကြီးစန်းပါနော်အဲဒီလိုကြည့်လိုက်ရင်လည်းဘာဖြစ်လဲအထာထုံကြည့်သောအခါနဲ့အတ္တထုံယောဂဝဆရာပုဂ္ဂိုလ်ရဲ့အသိဉာဏ်၌အာဟိန္တန္တလှလှကျန်စသောလားလျှင်အရှိကြကုန်သောမနုဿတိရိသန္တာတယောလူသာတိရိသံစတဲ့တတဝါတို့သည်တဏ္ဍာကရံတတဝါဟုသောအချင်းအရာကိုဝိသိတဝါပယ်စွန်းကြကုန်၍ဓာတုသမုဟဝတိနေဝဓာကြီးလေးပါးတို့၏အပေါင်းအစုဤအစွမ်းဖြင့်သာသရင်ဥပါဒဟံတိအတိညာဏသင်္ချာသောတည်၍နေကြပေကုန်၏အမြင်ဗိဓလောကကိုဉာဏ်နဲ့ကန့်ဆောင်ပြီးလှမ်းကြည့်လိုက်ရင်လေပြင်ပဗိဓသက်ရှိလောကမှာလှည့်လည်ပြင်ဆင်သွားလာနေထိုင်နေကြတဲ့လူတွေတိရစ္ဆာန်တွေဘယ်တတ်တော်ကိုပဲကြည့်လိုက်ကြည့်လိုက်ဘဝဟုသောအချင်းအရာကိုပယ်စွန့်နိုင်တဲ့ဆွမ်းအားတွေရှိလာတယ်။ဘဝလို့မမြင်တော့ဘူးဘယ်လိုမြင်နေလဲလို့မေးတော့ဓာတိလေးပါးတို့အပေါင်းအစုအဖြစ်နဲ့ကလည်းဉာဏ်နဲ့မှသိနေတယ်အဲ့ဒီအစင်းလောက်ကဒီကကြီးတွေအမြဲပုံစံမှန်ရှိနေမယ်ဆိုရင်ဒီကကြီးတွေမတက်တာဘူးလား တဏ္ဍာမေတရောင်းကြိမ်ဆုံးလို့မရနိုင်ဘူးလားရနိုင်ပါလေဖဲခုံကိုမပြန်မဲနေရင်လည်းနေလို့မရဘူးလားဟမ်ရတော့မှာပါဟုတ်တယ်မဟုတ်လားဓာကြီးလေးပါအစုအပေါင်းအနေနဲ့မမြင်ရင်တော့နောက်ထပ်ဖဲခုံကိုတော့တစ်ခေါက်လုံးပြန်ရအောင်မယ်မင်းတက်ကိုလည်းတစ်ခေါက်လုံးတော့ပြန်ရအောင်မယ်ဟုတ်တယ်မဟုတ်လားပခုတ်ကူလည်းတစ်ခေါက်လုံးတော့ပြန်ကြရအောင်ပါပဲဒီဟိကိရိယာမာနာကိရိယာဓာတုမြေနာယန္တေနာဘုဒ္ဓိယမာနာဟုတ်တဘဥပ္ပထာတိဒီဟိထောလူတရိကအစရှိတဲ့တတဝါတို့ဒီကိရိယာမာနာပြုလို့ရနေအပ်တဲ့ကိရိယာကိုအမူရသည်ဓာတုမြေနာဓာဖြင့်ပြီးသောယန္တေနာယန္တရာဆက်ဖြင့်ဘုဒ္ဓိယမာနာဖြစ်စေအပ်သည်ဟုတ်တဘဖြစ်ပေဥပ္ပထာတိထင်လာပေ၏ထောလူတရိကအစရှိတဲ့တတဝါတို့ပြုလို့နေတဲ့အမှုရလေးကိုလှမ်းကြည့်လိုက်ရင်ဓာတ်ကြီးလေးဖြင့်ပြင်းပြီးနေတဲ့ဉာဏ်တရားဆက်ကလက်ပတ်သေးတဲ့သဘောအနည်းအချင်းထင်လာတယ်နော်ဒေဟိဣဇောဟရိယအမနာပါဏဘောဓနာတိဓာတုသင်္ခါတိပခိပမနောဓာတုသင်္ခါတောသင်္ခါတောဝိယဥပ္ပထာတိဒေဟိထောလူတရိသံစတဲ့ပုဂ္ဂိုလ်တို့သည်ဣဇောဟရိယအမနာစမျိုးအပ်တဲ့ပါဏဘောဓနာတိတောက်ဖွယ်စားဖွယ်စသည်သည်ဓာတုသင်္ခတိတက်ကြီးလေးဖတ်တို့အပေါင်းအစု၌တက်တိပမာနောထဲသွင်း၍ထာအပ်သောဓာတုသင်္ခတောဝိညာဏတက်ကြီးလေးဖတ်တို့အပေါင်းအစုကဲ့သို့ဥပ္ပထာတိယောဂဝါစရာပုဂ္ဂိုလ်ရဲ့အတိညာနဲ့သင်္ချာစွာတည်၍လာပေ၏လူတွေပြိဿံနေစတဲ့ဒီတစ်ပါးရင်သတ်သုံးနေတဲ့အစာအဟာရတွေကိုလှမ်းကြည့်လိုက်ရင်လေဓာတိလေးပါအပေါင်းအစုထဲမှာဓာတိလေးပါတွေကိုဖြည့်သွင်းနေတယ်လို့ထင်လာတယ်။အလုံးကြည့်လိုက်တော့လေဓာတိလေးပါပဲကြည့်လိုက်လေဓာတိလေးပါကျန်တော့အသေးလေးဝန်တော့အသေးလေးဆက်ပြုတ်ထားတဲ့ကျန်တော့ဝန်တော့တွေကြည့်လိုက်တော့လေဓာတိလေးပါဆန်းကြည့်လိုက်တော့လေဓာတိလေးပါဂျုံကြည့်လေဓာတိလေးပါနော်။ဒရဝါရီရဲ့တန်တန်ကြည့်လိုက်တော့လေဓာတိလေးပါဓာတိလေးပါအပေါင်းအစုထဲမှာဓာတိလေးပါအပေါင်းအစုတွေကိုထည့်ပေးနေတာပဲလို့ထင်လာတယ်။ဒီလိုဆိုရင်ဒီကကြီးတွေဒီတတလူကြီးစားတဲ့တခက်တကွာဟုတ်တယ်ဟုတ်လားကြီးဖို့လုံနေသေးလားမလုံပါဘူးဓာကြီးလေးပါတဲ့မှာထည့်ပေးနေတဲ့ဓာကြီးလေးပါအပေါင်းအစုမြတ်တာဖြစ်တယ်ထည့်ပေးလိုက်တဲ့အစာအာဟာရတွေကဥဒုဇယုတ်တွေဖြစ်ပါတယ်ဥဒုဇဩဇာဓမ္မကယုတ်လို့ခေါ်တယ်ဩဇာရင်းစကုမြောက်ရှိတဲ့ဥဒုခေါ်တဲ့ဒေဇောဓာတ်ကြောင့်ဖြစ်ပေါ်နေတဲ့ယုတ်တရားအစုပုံပဲရတိဒရဝရီတဏ္ဍမမိမိကကူကဓာတိလေးပါကိုရှုပွားသုံးကနေသည့်အပိုင်းဖြစ်ခြင်းကြောင့်ဓာတိလေးပါပဲနော်ဓာတိလေးပါရဲ့မှာဓာတိလေးပါကိုထည့်ပင်နေတဲ့သဘာဝတခုအဖြစ်နဲ့မြင်လာပြီအထံတန်တထလတပြေဝနာပင်စိတ်တံယတိဣဇာရတဝရိယတာယဥဒိသဝတိနာဝအတိလီနာဝရိယတာယကောတိသဝတိနာဝဘာဝနာဝိသိဏဩတရိယအထာတောကနေအတ္တထောယောဂဝဆရာပုဂ္ဂိုလ်ရဲ့တဏ္ဍာ၌တထာလတ္တတိဝနံဖြင့်စိတ်တံထိုကဲ့သို့အပြေဝနာပစ္စည်းကိုရရှိနေတဲ့ဘာဝနာဖြစ်သည်လည်းပဲဣဇရတဝရိယတာယအလုံးအထောလုံးသောဝရိယရှိသည့်အတွက်ကြောင့်ဥဒိသဝတိနာဝဥဒိသအစွမ်းဖြင့်တော်လကောင်းအတိမီနာဝရိယတာယအလုံးတွတ်ဆုံးသောဝရိယတာရှိသည့်အတွက်ကြောင့်ကောတိသဝတိနာဝပြည့်ခြင်းကောတိသအစွမ်းဖြင့်တော်လကောင်းဘာဝနာဝိသိဘာဝနာလံကြောင့်ဘောဓနာဩဒရေယတိနာဩဒရေယအကြွေမတက်ရောက်ပြီဖြစ်အံဒီဘာမျိုးစွာတက်ခတ်တက်ကမိဝဲထတာအာတိဝနာပစ္စည်းကတော့ရနေပြီအာတိဝနာပစ္စည်းကိုရနေတဲ့ဒီဘာဝနာစိတ်ဒီဝရိယတွေကသိပြီလွန်ခဲ့လာရင်လဲစိတ်ကြံလဲမှုဥဒိစ္စဖြစ်တတ်တယ်ဝရိယလွန်ခဲ့နေတဲ့အတွက်ကြောင့်စိတ်ဓာတ်တွေကပြန်လည်နေခဲ့ရင်တော်လကောဝရိယကတည်းကရော့သွားရင်လည်းပြီးရင်ကောသစ္စာတရားဝင်လာတတ်တယ်။ဝရိယတွေကတည်းကလျော်နေလာပြီဆိုရင်တရားအထုရတာအစိမ့်ထက်မှအရတာမရှိဘူးပြင်းချောက်ချောက်ဖြစ်နေတတ်တယ်။အာမထုတ်ခြင်းဖြစ်နေတတ်တယ်။အဲဒီလိုအာမထုတ်ခြင်းနဲ့အချိန်ခံကြတော့လေဘာဝနာလုပ်ငန်းတွင်ကလည်းစိတ်တွေကတွတ်ဆုံမှုတိတ်အားများလာပြီ။အဲဒီလိုတွတ်ဆုံမှုတွေအားများခြင်းတည်းဟူသောအကြောင်းဝရိယတွေတိတ်လောကနေလို့စိတ်ပြန့်လွင်ခြင်းတည်းဟူသောအကြောင်းဒီအကြောင်းနှစ်ခုကြောင့်ဘာဝနာလမ်းကြောင်းပေါ်တော့ဒီဘာဝနာစိတ်ကမတက်ရောက်ခဲ့ဘူးဆိုရင်တမာတိမဖြစ်ဘူးလို့ဆိုရင်နော်ဘာလို့ပါမလဲ တရားဒီစိတ်တံသုတ္တံသုတ္တံဒီဒီဘဝသုတ္တံဘုဇင်္ဂသုတ္တံဒီအိမေတုတိတုသုတ္တေတုအာကတအနိယနာဝရိယသမာတိယောဇနာကတ္တဗာတရားထိုကဲ့သို့သောအခြေအခါမျိုး၌အဒီစိတ်တံသုတ္တံအဒီစိတ်တံသုတ္တံ၎င်းသုတ္တရာတိတိဘာဝသုတ္တံသုတ္တရာတိတိဘာဝသုတ္တံ၎င်းဘုဇင်္ဂသုတ္တံဘုဇင်္ဂသုတ္တံ၎င်းဤတိဤတို့ဤမေတုဤတုသုတ္တေတုဤသုံးမျိုးသောသုတ္တို့၌အာဂတဏီလာလာရှိသောနိလအတိုင်းဝရိယသမာဓိယောဇနာဝရိယနှင့်သမာဓိမျှအောင်ရှင်းစမှုကိုကတ္တဗာပြုတင်ပြုတိုင်းလာပေ၏။အဒီစိတ်တသုတ္တံအနုဒရတိတိဘဝသုတ္တံဘုဇင်္ဂအသုတ္တံဒီသုတ္တံသုံးခုအကြောင်းဟောရှင်းပိုင်းတော့ဟောခဲ့ပြီးဖြစ်ပါတယ်နော်။ဝီရိပြန်ဖွင့်ကြည့်လိုက်တော့နားလည်လိုက်အဲ့ဒီသုတ်တံသုံးခုမှာဘုရားရှင်ကဘာကိုဥတည်ပြီးဟောထားတယ်လဲလို့မေးတော့ဝရိယနဲ့သမာဓိကိုညီမြအောင်ကြိုးစားအထောက်ဖို့ကြည့်စဉ်တွေကိုဘုရားရှင်ကပုံစံချပေးထားတယ်။ထိုသုတ်တံဒီမှာလာတဲ့ဤစနစ်အတိုင်းဝရိယနဲ့သမာဓိကိုညီမြအောင်တော့ကြိုးစားအထောက်ပါနော်။အဲ့ဒီလိုကြိုးစားအထောက်လိုက်ရင်ဘာဖြစ်လဲ။ဘေဝံပါဏဝရိယသမာတံရောစေတဝါဒါသမီးယောလက္ခဏေမနာတိကာရံဗုဒ္ဓံတတယရာတ္တာဒီနိအိန္ဒိယာနိလတ္တသမထာနိလတ္တသမဒါနိသုဝိတရာနိဗုဒ္ဓံတိတရာအတ္တတိယာဒီနံဒုရိဘာဝေနတာတိတယံဓမ္မပတ္တိဟိတတ္တဟိပလေဟိလတ္တုပထံဘာနိဝိတေကာဒီနိသန္နေကာနိပတုတရာဟောတောဘာပါတုဘုန်တိယောဤသောဇယဝရိယသမတံဝရိယနှင့်သမာဓိညီမျှမှုရှိသည့်အဖြစ်ကိုရောစေတဝါရှင်းဆက်စေ၍ကြိုးစားအထောက်စေ၍တန်တမေယောလက္ခဏေထိုတတိလေးပါးတို့၏ကိုယ်ပိုင်သဘာဝလက္ခဏာ၌ပင်လျင်မနတိကာရဏနှလုံးသွင်းခြင်းကိုပုတ်တင်တတ်တာဖြစ်စေသောယောဂဝသရပုဂ္ဂိုလ်၏တန်တား၌ယရာခြင်းခာ၌တတ်တာဒီနိအိန္ဒိယနိတရာစတဲ့အိန္ဒိ၅ပါးတို့သည်လတ္တသမတံညီမျှမှုကိုရရှိကြကုန်သည်ဒဝိတရာနိအလွန်တန်ရှင်းကြကုန်သည့်ပုတ္တန်တိဖြစ်ပေါ်၍လာကြကုန်၏ဝရိယနှင့်သမာဓိကိုညီမျှအောင်ကြိုးစားအထောက်လိုက်တဲ့အချိန်အခါမှာဓာတိလေးပါးတို့ရဲ့သဘာဝလက္ခဏာမှန်တယ်လို့နှလုံးသွင်းခြင်းကိုဖြစ်စေတဲ့ယောဂဝသရပုဂ္ဂိုလ်ရဲ့တဏ္ဍမှာသဒ္ဒဝရိယတတိသမာဓိခေါ်ဆိုအပ်တဲ့အင်္ဂိ၅ပါးတို့ဒီညီမျှမှုကိုရရှိလာလိမ့်မယ်အလွန်တန်ရှင်းလာလိမ့်မယ်မန္တန်တရားဆိုတာကယုံကြည်ချက်စွမ်းအားပဲ။ဘာကိုယုံကြည်ရတယ်လို့မေးရင်တော့ဘုရားအရှင်အဘေါ်နဲ့တထဂတ္တဘောဓိဆိုပြီးတော့ဗရဏဏီအဖြစ်ဖွင့်ထားပါတယ်။ဘောဓိရာဇကုမာရအတုဒ္ဓများမှာဘုရားရှင်ဤဘောဓိဉာဏ်ကိုယုံကြည်တဲ့တရားတရားတော့ရှိဖို့လိုတယ်။သဗ္ဗေညွတ်တဉာဏ်ဆိုတာရှိမှရှိပါမလားဆိုတဲ့ဒုလိုတွေးတော့မှုရှိနေကြရင်တော့ယုံကြည်ချက်အကောင်နေတဲ့တရားတရားလို့မခေါ်နိုင်သေးဘူးနော်အဲဒါဒီသဗ္ဗညတဉာဏ်ရှင်သမ္မာသမ္ဗုဒ္ဓဘုရားဤဘောဓိဉာဏ်အပေါ်၌ယုံကြည်ချက်စွာရအပြုဝရှိလာရင်ဘာထူးမလဲဘုရားရှင်ဤတရားအပေါ်၌လည်းယုံကြည်ချက်တရားတရားတွေပြင်းထန်လာလိမ့်မယ်ဘုရားရှင်ဤတိရိသာတဝကသံဃာတော်အပေါ်၌လည်းယုံကြည်ချက်တတ်တာတရားတွေပြင်းထန်လာလိမ့်မယ်ခိုင်မြဲလာလိမ့်မယ်အဲ့ဒီလိုသရတရားတွေကလည်းသိသက်တမ်းပြီးဝရိယကျိုးစားအထုံးမှုဝရိယစွန့်အင်တွေကလည်းအပြည့်အဝဖြစ်နေပြီအယုတ်ကျင်းစေအရေးကျင်းစေအကြောကျင်းစေအနာအသွေးတွေခန့်ချောက်ခြင်းခန့်ချောက်ပါသည်ရောက်ကြတို့ဤဇွဲလုံးကဝရိယနဲ့ရနိုင်တဲ့အရာဌာနမှန်ကဲ့ရင်ငါနောက်ကိုဘယ်တော့မှမဆုတ်ဘူးအင်္ဂါ၄ပါးဆံရံထားတဲ့သမ္မပဒံလုံးတော်ဝရိယရှိဖို့လိုနေတယ်နော်။သမ္မပဒံကရကမဖြစ်ပေါ်သေးတဲ့အကုသိုလ်တရားတွေကိုမဖြစ်အောင်ကြိုးစားအထောက်ချင်းဖြစ်ပေါ်ပြီးတဲ့အကုသိုလ်တရားတွေကိုပင်နေအောင်ကြိုးစားအထောက်ချင်းမဖြစ်ပေါ်သေးတဲ့ကုသိုလ်တရားတွေကိုဖြစ်ပေါ်လာအောင်ကြိုးစားအထောက်ချင်းဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေကိုတိုးပွားအောင်ကြိုးစားအထောက်ချင်းဆိုတဲ့ဒီကြိုးစားအထောက်မှုလုပ်ငန်းခွင်ကိုသမ္မပဒံလုံးတော်ဝရိယလို့ခေါ်တယ်ဒီသမ္မပဒံလုံးလဝရိယပြည့်စုံလာရင်အဲ့ဒါကငါအင်္ဂါ၄ပါးရှိတဲ့ဝရိယချန်ရထား ယောဂိတိယေဂိတိအကျောကျေတိအတအပိတိခန်းချောခြင်းခန်းချောပါတိဒီအင်္ဂါ၄ရချင်းချင်းထားတဲ့ဝိရိယမျိုးဖြစ်နော်အဲဒီဝိရိယတွေကဒါသွမ်းအားဝိရိယသွမ်းအားဒီသွမ်းအားတွေကစိတ်အစဉ်ကိုချိန်မှထားနိုင်တဲ့သွမ်းအားဖြစ်ဘယ်လိုချိန်မှထားနိုင်လဲလို့မင်းအပယ်လေးဘုံကိုမရောက်အောင်လဲချိန်မှထားနိုင်တဲ့သွမ်းအားဖြစ်နိဗ္ဗာန်ကိုလိုလားတောက်တာကရေနိဗ္ဗာန်ရောက်အောင်လဲချိန်မှပြီးဆွဲဆောင်ထားတဲ့ဆွမ်းအားတွေရှိတယ်။ဆွဲဆောင်ထားတယ်ဆိုတာကတော့လူမျိုးကိုလူမျိုးကဆွဲပြီးခေါ်တော့တဲ့ပုံစံမျိုးလို့တော့မဆိုလိုပါဘူး။ဒီယုံနဲ့တန်တန်အစဉ်ကိုမိမိတို့လိုရာဘောဓိဉာဏ်ပဲ့တို့ရောက်အောင်ဥတည်ပြီးတွန်းပို့ပေးနေတဲ့ဆွမ်းအားတွေလို့ဒီလိုဆိုလိုပါတယ်နော်။တထာဝရိယသတိဒလိဘအာယုန်နဲ့စိတ်ခံခြင်းမှုရှိရဒီတော့ဒီနေရာမှာသရကအတုသဖြင့်ဘုရားရှင်နဲ့ဘုရားတရားကိုယုံကြည်တယ်ဆိုတော့ဓကမထံကျင့်ခြင်းလုပ်ငန်းခွင်ကိုလည်းယုံကြည်မှုရှိဖို့လိုတယ်။ဘုရားရှင်ရဲ့တရားထဲမှာပါတယ်။ဒီတတိလေးပါးဖြင့်တမာတိထရလိုက်ရင်တမာတိရတယ်ဆိုတာဟုတ်မဟုတ်ပါမလား။ဥပဇ္ဇရတမာတိဆိုင်တယ်ဆိုတာဟုတ်မဟုတ်ပါမလား။ဒီတလေးပါးဓကမထံကျင့်ခြင်းကနေပြီးတော့အရတ္ထဘောကရနိုင်တယ်ဆိုတာဟုတ်မဟုတ်ပါမလား။တန်တဲ့ဖြင့်ဒီလိုတန်မြတ်တွေဒီပုံကြီးဝင်နေခဲ့မယ်ဆိုရင်ယုံကြည်ချက်တရားခံရတယ်လို့မပြောနိုင်ဘူး။တခါဒီတလေးပါးကိုရှုပွားသုံးသပ်တဲ့အပိုင်းမှာလည်းယုံကြည်ချက်တရားကညော့တယ်။ယောသမောဝရိယကြပြန်တော့လည်းညော့တယ်။ညာဘက်ကြည့်လိုက်တော့လည်းအိတ်ငိုက်ထားတဲ့ခက်ဆော့ဆော့အိတ်လိုက်တယ်။မနဲ့ကြတော့လည်းမထကျင်သေးတာနဲ့အိတ်ရထဲမှာခွေးပြီးအသာနေလိုက်တယ်။နေ့လယ်ပိုင်းကျတော့လည်းတုံးခွန်တဲ့အခါငါးကျင်ထရတာပြမနေဆိုပြီးတော့တချို့တလောကယောဂီတွေယောဂီတွေထွက်ပြေးသွားတယ်။တခြားရိတ်တာတစ်ခုမှသူအထောက်ကတနေ့၃ကျင်ပဲထရတယ်ဒီရိတ်တာကငါးကျင်ထရတယ်မတတ်နိုင်ဘူးလို့ပြောတယ်။ဟောဝရိယစွန့်နော်။ထိုင်တာငါးကျင်ပြည့်တယ်ထအောင်တော့ခုနှစ်ကျင်သတ်မှတ်ပေးထားပါတယ်နော်။ဒါပေမဲ့ငါးကျင်လောက်ပဲသူကထိုင်နေ။ငါးကျင်လောက်ထိုင်ပြီးတဲ့အခါကျတော့ဇာကလအကျပ်ပြန်တယ်စကားတွေကဖောင်းအောင်ကျွားလုံးတွေကထုတ်နေပြန်သေးတယ်။အဲ့ဒီပုံစံစနစ်နဲ့ကျိုးစားအထုတ်နေမယ်ဆိုရင်တော့ဝိညာဉ်ဆွမ်းအားတွေကလည်းညော့တယ်။သရတရားဆွမ်းအားတွေကလည်းညော့တယ်။ညော့နေနေတဲ့ဒီသရတရားဆွမ်းအားညော့နေနေတဲ့ဒီဝိညာဉ်ဆွမ်းအားတွေကမိမိရဲ့စိတ်အစဉ်ကိုမိမိလိုရာဘောဓိဉာဏ်ဘက်သို့ရောက်အောင်ဆွဲဆောင်ပြီးခေါ်နှိမ့်တဲ့ဆွမ်းအင်းတွေမရှိဘူး။မိမိစိတ်စဉ်ကိုမိမိလိုလားတောင့်တနေတဲ့နိဗ္ဗာန်အယုံပေါ်သို့တန်တမမရောက်တော့အောင်ထိမ့်ချုပ်ထားနိုင်တဲ့ဆွမ်းအားတွေလည်းမရှိတော့ဘူး။ဒါကြောင့်ဒီနေရာမှာသဏ္ဍာန်နဲ့ဝရိယအသိလိုတယ်နော်။တတိဓာလေးပါးကိုမိမိကရှုပွားနေတဲ့အတွက်ဓာလေးပါးအယုံနဲ့ဘာဝနာစိတ်ခံရင်းနေဖို့လိုတယ်။ဒီတော့ဗရာဒိယကဓာလေးပါးကျင့်စဉ်တဲ့ယုံကြည်ချက်ဆွမ်းအားဝရိယကဓာလေးပါးကိုသိအောင်ကြိုးစားအထောက်နေတဲ့ဆွမ်းအားဒါလေးပါအာယုံ၌သမာဓိဖြစ်အောင်ကြိုးစားအထုတ်နေတဲ့သွန်အားဒီသွန်အားရှိဖို့လိုတယ်နော်။ကာယကဝရိယစိတ္တိကဝရိယဒီဝရိယနှစ်မျိုးချန်ရထားရမယ်။သတိကဒီဒါလေးပါအာယုံကိုမမေ့ပြောက်အောင်မပြောက်ပြန်သွားအောင်ထိမ့်သိမ်းကြောက်ကြောက်ပေးနေတဲ့သွန်အားပဲ။ဒါလေးပါအာယုံဒီယောဂဝဆရာပုဂ္ဂိုလ်ရဲ့ဉာဏ်နဲ့မှထင်လာတဲ့ဒီတတိယသွန်အားကြောင့်ထင်လာခြင်းဖြစ်ဒဏ္ဍိကဓာလေးပါအာယုံကိုမမေ့မပြောက်ရှိခြင်းဖြင့်ဓာလေးပါအာယုံဒီဉာဏ်နဲ့မှပို့ပြီးထင်လာတယ်။မေ့ပြောက်သွားရင်မထင်တော့ဘူးနော်။ဒါတော့တတိကလည်းလိုတယ်။သန္ဓဝရိယတတိသမာဓိဓာလေးပါအာယုံနဲ့ဘာဝနာစိတ်ကညီဝတ်စွာကပ်ပြီးတည်နေဖို့လိုတယ်။ဘိညာဓာလေးပါတို့ရဲ့သဘာဝလက္ခဏာကိုခုံတိုင်းမှန်စွာထင်ဖောက်ပြီးသိနေတဲ့အသိဉာဏ်ပညာလည်းလိုအပ်တယ်။ပေါင်းလိုက်တော့သန္ဓဝရိယသတိသမာဓိပညာအင်္ဂိငါးပါးခေါ်တယ်ခုကတော့ဓလေးပါဓကမထံပြည့်စုံဖြစ်လို့ဓလေးပါပြည့်တယ်ပြောနေရတဲ့အပိုင်းပါနော်သူ့အစ်င့်တဲ့သူပေါ့ရုပ်ပိုင်းနာမရောက်ရင်လည်းသူ့ရဲ့ရုပ်ပိုင်းနာမဆိုင်ရာအင်္ဂိငါးပါးပေါ့နော်ပိစ္ဆပိကဉာဏ်ပိုင်းရောက်ရင်လည်းပိစ္ဆပိကဉာဏ်ပိုင်းဆိုင်ရာအင်္ဂိငါးပါးပေါ့ဝိပဿနာပိုင်းရောက်ရင်လည်းဝိပဿနာဉာဏ်နဲ့ဆိုင်တဲ့အင်္ဂိငါးပါးပေါ့နော်ကဲအဲ့ဒီသဒ္ဒဝရိယသတိသမားတိပညာခေါ်တဲ့ဒီအိန္ဒိငါးပါးတိလတ္ထသမထာနိသို့ဖို့လတ္ထသမထာနိဒီလိုမျိုးတွေမူခွဲလေးတွေရှိတယ်။ညီညာမှုကိုရရှိသွားတယ်။သို့တော့သမာဓိပိုင်းမှာသမာဓိအနည်းငယ်လွန်ရင်ကောင်းတယ်။ ပညာဘိမ်းမှာပညာအနည်းငယ်လွန်ရင်ကောင်းတယ်အများကြီးလွန်တာတော့မကောင်းဘူးနော်လူလွန်ငန်းခွင့်နဲ့တူပဲဒီတော့ဒီအိမ်လေးငါးပါးတို့ဒီညီမမို့ရရှိတဲ့အလွန်တန်ရှင်းလာပြီတန်တန်ရှင်းရှင်းကြီးဖြစ်ပေါ်လာပြီစွမ်းအားကြီးငါးခုပဲနော်စိတ်အစဉ်ကိုချိန်မှထမ်းနိုင်တဲ့စွမ်းအားယုံနာတန်တဲ့အစဉ်ကိုချိန်မှထမ်းနိုင်တဲ့စွမ်းအားမိမိလိုရာဘောဓိဉာဏ်ဘက်သို့ရောက်အောင်ဆွမ်းဆောင်ပြီးခေါ်သွားနိုင်တဲ့စွမ်းအားကြီးငါးခုပဲနော်ဒဏ္ဍာအတ္တတိယဒိနတုရိဘဝိနတာတိတယံဓမ္မပတ္တိဟိတတ္တဟိပလေဟိလတုပဋ္ဌံဗာနိဝိတေကာတိနိဇဏေကာနိပတုတ္တရာနိဟောတောဝါပါတုခောတိအဲ့ဒီအချိန်ကမှာအတ္တတိယယုံကြည်ချက်တရားတွေကအကောင်းလိုက်ရင်မယုံကြည်ခြင်းအတ္တတိယတရားတရားအတ္တတိယတရားကဝေးသွားတယ်ယောဇာအတ္တမဝရိယတရားတွေကအကောင်းလိုက်ရင်ပြင်းချင်းကောတိစ္စတရားတွေကဝေဒာနော်ဒါလေးပါအယုံနဲ့တတိကခံရနေပြီမမေ့ကြောက်တော့ဘူးဆိုရင်မုဋ္ဌတတိခေါ်တဲ့တတိလက်လွတ်မှုတွေဝေဒာဒါလေးပါအယုံနဲ့ဘာဝနာစိတ်ကညီဝဆောကပ်ပြီးဒီနေရင်ပြတ်လို့ဖို့ဥဒ္ဒေဆာဆိုတဲ့ယန္တုဘေးမှာဝေဒာဒါလေးပါအယုံနဲ့ဒါလေးပါတို့ရဲ့သဘာဝလက္ခဏာကိုဖွင့်ဖို့ပြီးတဲ့ပညာစွန့်အင်တွေကသိချက်မြက်လာပြီဆိုရင်ဒါလေးပါကမသိမှုဆိုတဲ့အဝိဇ္ဇာဝေးသွားတယ်နော်ဒါကြောင့်အတ္တတိယစတဲ့တရားတွေကဝေးကွာသွားတဲ့အတွက်လွန်လွန်ကဲကဲကြီးစွန့်အားနေတဲ့ဒီဘာဝနာစိတ်မှပြည့်စုံလာပြီနော်ပြည့်စုံလာနေတဲ့ဒီဘာဝနာစိတ်ကခုနကမဒါဝရိယတတိသမารိပညာစတဲ့ဒီစွန့်အင်းတွေကအပိထောက်ပံ့ထားတဲ့အတွက်ဒီဘာဝနာစိတ်တွေသိပြီးတော့ခိုင်ခတ်လာတယ်ဘာဝနာစိတ်ကခိုင်ခတ်လာတဲ့အတွက်ဒီဒရာဝရိယတတိယမတိပညာခေါ်တဲ့အိန္ဒိယ၅ပါးဘော၅ပါးခေါ်တဲ့စွမ်းအားရဲ့အပိထောက်ပံ့မှုအကုန်ကြီးကိုရရှိတဲ့အတွက်ဝိတ္တဂါဒီနေဇာနေကတဲ့ပတုဒရာနေဟုတ်တော့ပါပါတုဘုံဒီဝိတ္တဝိသရပိတိဒုက္ခအင်္ဂကရာခေါ်တဲ့ဇာင်္ဂတရားတွေကအလွန်အလွန်ထင်ရှားရှားကြီးဖြစ်ပေါ်ပြီးလာပါတယ်နော်စိတ်ထင်ရှားလာလိုက်ဇာင်္ဂ၅ပါးထင်ရှားလာလိုက်ဒေသဥဇဝိပိသနိကတယနိဝရဏနိဝိခာမိတာတိယဝဟွန်တိတတ္တိတေကတ္တိဟိဘဗဓမေဟိဒီနိဝရဏတရားတို့နဲ့ထိတဲ့ဆန့်ကျင်ဘက်ဖြစ်တဲ့အဲဒီဇိုင်းကငါးပါးတို့နဲ့ထိတဲ့ဆန့်ကျင်ဘက်ဖြစ်နေတဲ့နိဝရဏတရားတွေဟာလေခွာထားပြီးသားလည်းဖြစ်သွားလိမ့်မယ်ဝေဝေကြီးကွာသွားလိမ့်မယ်နိဝရဏတရားတွေကွာသွားလို့မျိုးတော့မဟုတ်ဘူးတတ္တိတေကတ္တိဟိဘဗဓမေဟိနိဗ္ဗာန်တရားတို့နဲ့သိတဲ့ခဏတခုအတွင်းမှာဉာဏ်တို့ရှင်တွဲပြီးဖြစ်ပေါ်တော့တဲ့အကုသိုလ်တရားမှန်သမျှမှာအကုန်လုံးအဝေးကြီးဝေးသွားနိုင်မယ်နော်ဣဒ္ဓဝတ္တဇာတိနဥပရိဇာဥပဇာရိဇာဏံသမတိကတဟောတိတာတုလက္ခဏာအရမဏံဣဒ္ဓဝတ္တဤမြောက်လောကအတိုင်းအတာပမဏအဖြစ်အနေနဤယောဂဝဆရာပုဂ္ဂိုလ်သည်အနေနဤယောဂဝဆရာပုဂ္ဂိုလ်သည်ဓာတုလက္ခဏာရမဏတတိလေးပါတို့ဤသဘာဝလက္ခဏာလေးအာယုံရှိသောဥပ္ပဇာရိဇာဏဥပ္ပဇာရဇံကောသမာတိကတံကောင်းစွာရရှိအပ်သည့်ဟောဒီဖြစ်ပေ၏အဲဒီလိုကြိုးစားအထုတ်လိုက်တဲ့အချိန်ကမှဓာတိလေးပါတို့ရဲ့သဘာဝလက္ခဏာလေးအာယုံရှိနေတဲ့ဝိတ္တဝိသရပိတိဒုက္ခဧကဂရခေါ်တဲ့ဇံက၅ပါးထင်ရှားနေတဲ့ဥပ္ပဇာရဇံပေါ်လာလိမ့်မယ်ဝိတ္တဓာတိလေးပါတို့ဤသဘာဝလက္ခဏာအာယုံဘောတို့စိတ်ကိုရှိရှိတင်ပြခြင်းသဘောဝိဇာရဓာတိလေးပါတို့ဤသဘာဝလက္ခဏာအာယုံကိုထက်ခါထက်ခါသုံးသပ်ဆင်ခြင်နေခြင်းသဘောမိတိဓာတိလေးပါတို့ဤသဘာဝလက္ခဏာအာယုံကိုနှစ်သက်နေခြင်းသဘောဒုက္ခဓာတိလေးပါတို့ဤသဘာဝလက္ခဏာအာယုံဤအယတာကိုချမ်းသာတတာခံစားနေခြင်းသဘောဤကခန္ဓာတတိလေးပါတို့သဘာဝလက္ခဏာအာယုံဆိုတဲ့တခုတည်းသောအာယုံပေါ်နဲ့သိကြရောက်နေခြင်းပြီးနေနေခြင်းသဘောဇိုင်းက၅ပါးနော်အဲ့ဒီဇိုင်းက၅ပါးထင်ရှားလာပြီနဲ့ဒီပိုင်းနေတဲ့ဒီဇိုင်းက၅ပါးတို့နဲ့ထိတ်တဲ့ဆန့်ကျင်ဘက်ဖြစ်တဲ့ကာမဆန္ဒနိဝရဏသတိတမဲ့ကာမဝဋ်ထုအစုစုတွေပေါ်နဲ့တွင်တတ်တတ်မဲ့နေတဲ့ဇဏဆန္ဒရာဘာဒနိဝရဏသတိတမဲ့ကာမဝဋ်ထုအစုစုတွေအပေါ်နဲ့ဖြည့်စည်လို့တဲ့ဒေါသရပါတရားသီနာမိတ္တနိဝရဏစိတ်စိတ်တည်းရဲ့ထိုင်းမိုင်းနေတဲ့သဘာဝနော်ဘောဓိစာကုတ်ကုတ်စနိဝရဏသိပြန့်လွင့်မှုနောင်တတပံပူပံမှုဆိုတဲ့အတအစီပဲနော်နိဝရဏတရား ဝိသေကိစ္စနိဝရဏတရားဒုလောဒုလောတွေ့တော့ယုံမှနေတဲ့ယုံမှမဟုတ်ဝိသေကိစ္စနိဝရဏတရားအဲ့ဒီနိဝရဏတရားတွေဟာကွာတော့မယ်နိဝရဏတရားတွေနဲ့ရှင်ပဲဒရေကတ္တဘာမဓမ္မအမိရတဲ့မကောင်းတဲ့အကုသိုလ်တရားတွေပါအကုန်လုံးကွာကြသွားလိမ့်မယ်နော်အကုသိုလ်တရားအလုံးမဝေးကွာသွားလိမ့်မယ်လို့ဆိုလိုပါတယ်နော်အဲ့ဒီလိုဝေးကွာသွားပြီဆိုလို့ရှိရင်တော့အကုသိုလ်တရားတွေမှဝေးကွာသွားပြီဝေးကွာတယ်လို့သာပြောရနော်အကုသိုလ်တရားအလုံးကုန်တယ်လို့မဆိုလိုဘူးခန္ဓာကြံလေးခွာထားနိုင်တဲ့သံအဝိသမနာပဟံကိုပြောနေတာ။တဏ္ဏတဏ္ဏကြီးတော့ဘာဝနာစိတ်ကတလေးပါအာယုန်နဲ့မြေဝဆောက်ပြီးဒီနေရင်တဏ္ဏကြီးတော့ဒီအကုသိုလ်တရားတွေကွာကြနေမှာ။နဏ္ဏကြီးနေနေရင်နဏ္ဏကြီးကွာကြနေမယ်ဒီလိုဆိုလိုပါတယ်နော်။အဲဒီလိုဓာတိလေးပါအာယုန်နဲ့ဘာဝနာစိတ်ကမြေဝဆောက်ပြီးဒီနေလို့ညောရဏတရားတွေကွာတော့ပြီးဇိုင်းကံ၅ပါးနဲ့သင်္ချာပြီးဆိုရင်ဆိုရောက်ပြီးပုဂ္ဂိုလ်ဒီဓာတိလေးပါတို့ဤကိုယ်ပိုင်သဘာဝလက္ခဏာလျှင်အာယုန်ရှိနေတဲ့ဥပ္ပစရဇံကိုရရှိပြီဥပ္ပစရတမတိဆိုင်ပါပြီ။ဒါခါမှလည်းတန်ကြီးလေးပါခုနကတန်ကြီးလေးပါဖြင့်တမတိထူထောင်လိုက်တဲ့အချိန်ခါမှပထမအဖြူလေးစတဲ့အဖြူမှဆက်ပြီးတလေးပါဆိုင်နေရင်အကြည့်တက်ဆိုင်သွား။အကြည့်မှဆက်ပြီးတလေးပါဆက်နေရင်ကလအမှုံလေးတွေတော့တွေ့တတ်တယ်မတွေ့ရင်လည်းအာကတတ္တမြင်အောင်ဆက်နေရင်ကလအမှုံလေးတွေ့ကလအမှုံတစ်ခုတစ်ခုမှာပထဝီအာဘောဒီဇောဝါယောဓာလိဘရှိနေတယ်အဲဒီကလတစ်ခုတစ်ခုအတွင်းမှာတင်ရှိနေတဲ့ဓာလိဘဆိုတဲ့ဓာကြီးလေးဘတို့ရဲ့ကိုယ်ပိုင်သဘာဝလက္ခဏာမှာအာယုန်ယူပြီးတော့ဘာဝနာစိတ်ကမြင်ဝဆိုတတ်ပြီးတည်နေပြီအဲဒီအချိန်ခါမှာဥပ္ပစာရသမာဓိလို့ခေါ်ဆိုအပ်တဲ့ဥပ္ပစာရဉာဏ်ဆိုင်သွားပြီဒီဥပ္ပဇ္ဇရတမတိဥပ္ပဇ္ဇရဉာဏ်ကိုစိုက်ပြီးတဲ့ယောဂီသူတော်ကောင်းကအထက်အထက်ဖြစ်တဲ့မဉ္ဇဉ်ဖုန်ဉ္ဇဉ်အလုံးရှိကြတယ်ဆိုရင်တနည်းအားဖြင့်အရတ္တဖို့အထွတ်တန်ထားတဲ့မဉ္ဇဉ်ဖုန်ဉ္ဇဉ်တွေကိုအလုံးရှိကြတယ်ဆိုရင်ရှေ့ဆက်ပြီးတော့ဘယ်လိုလုပ်ငန်းခွင်ပြုလို့ရမလဲပြီးဖို့မလိုဘူးလားလိုလားရှေ့ဆက်ပြီးကျိုးစားအထောက်အမဲ့လုပ်ငန်းခွင်ကိုအဘိဓမ္မာဝိပင်ပါဠိတော်ကြီးကိုဖွင့်ဆိုနေတဲ့မံမောဟဝိနောဒနီအထကထာစာမျက်နှာ240 242တို့မှာအကျဉ်းချုပ်ပြီးဖော်ပြထားပါတယ်နော်အဲဒီဖော်ပြချက်ကလေးကိုဆက်ပြီးနာယူကြည့်ကြရအောင်ဤမေသတ္တရောမဟာဘူတေပရိက္ခဏံတတဥပါဒာရူပံပကတံဟောတိဤမေသတ္တရောမဟာဘူတေဤမဟာဗုဒ္ဓကြီးလေးပါတို့ကိုပရိက္ခဏံတတဉာဏ်ဖြင့်ပိုင်းခြားယူနေတဲ့ဝါသိသိနေတဲ့ယောဂဝဆရာပုဂ္ဂိုလ်ရဲ့တန်တန်၌ဥပါဒရူပ24မျိုးသောဥပါဒယုတ်တရားသည်မဂ္ဂတံသင်္ချာလာသည်ဟောဒီဖြစ်ပေ၏။တချို့ကဘာပြောလဲ။ဒီမျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်ရှာအကြည့်ဒီဥပါဒယုတ်တွေဘယ်လိုရှုမလဲ။ဟုတ်တချို့ကရန်ထောင်ကြ။ဟောဒီဘက်ကစာကြဆရာတော်တစ်ပါးကတော့အနိဗ္ဗာန်ရုပ်လို့ခေါ်ဆိုအပ်တဲ့ရုပ်အတုတွေရှိတာ။ရုပ်အတုတွေကိုဝိပဿနာမရှိခေါင်းမှုလို့သာပင်ကျမ်းဂန်မှာအထင်အရှားရှိတယ်။အဲဒီလိုအထင်အရှားရှိတဲ့ကျမ်းဂန်တွေဟာအမိဒီမတ္တသင်္ခဟအမိယနေတဲ့အတင်းကိုကျမ်းမှာလည်းပါပါတယ်။ရှိရှိအထက်ကရာကြီးတွေဖာလဲပါပါတယ်ဒီလိုပါပါလျက်နဲ့ဖောင်းတော့ရမှာဘာကြောင့်ဒီရုပ်အတုတွေကိုဝိပဿနာရှုနေရကြလဲလို့သူကဉာဏ်ထောင်းနေတယ်ဒီတော့ပြန်ပြီးတော့ဒီဘက်ကတော့ရှင်းလင်းတင်ပြရတဲ့အပိုင်းလေးတော့ရှိလာနော်ရှင်းလင်းတင်ပြရတဲ့အပိုင်းမှာဦးဇင်းတို့ဥပါဒရုပ်24မျိုးထဲမှာရုပ်အစ်စ်တွေပါတယ်လို့ရုပ်အတုလည်းရှင်းလို့ပါနေတယ်ဝိဓိမာကဓာတိလေးပါတို့ကိုဉာဏ်ဖြင့်ပိုင်းခြားယူနိုင်တဲ့ယောဂဝဆရာပုဂ္ဂိုလ်ရဲ့အတိဉာဏ်မှဥပါဒယုတ်တွေထင်ရှားလာတယ်ဆိုပြီးတော့ဖွင့်ထားတယ်နော်ဒီတော့ဓာတိလေးပါတို့ကိုဉာဏ်နဲ့ပိုင်းခြားယူနိုင်တယ်ဆိုတဲ့အဆင့်ကသူပြောနေတာကယုတ်ကလကိုမြင်လို့ယုတ်ကလဓာတ်ခွဲနိုင်တဲ့အဆင့်ကိုညီညွတ်ထားပါတယ်နော်ညီညွတ်ထားတဲ့အဆင့်ကကြတော့24မျိုးသောဥပါဒယုတ်တွေထဲမှာယုတ်အတုဆယ်မျိုးလည်းပါတယ် ယုတ်သူဆံယောကအာဂတတပါတယ်ယုတ်လတ္တရဲ့အကြအပေါ့လဟုတမုဒ္ဒတကမိဋ္ဌတခေါ်တဲ့စိတ်ကြောင့်ဖြစ်တဲ့ယုတ်ဥဒ္ဒကဖြစ်တဲ့ယုတ်အဟာရကြောင့်ဖြစ်တဲ့ယုတ်တို့ရဲ့ပေါ့မှုနူးညံ့မှုကမိဋ္ဌခေါ်တဲ့အချိုးကျအစဉ်ပြေမှုကိုရင်ကိုယ်လို့ဆန်းလို့အချိုးကျတဲ့အစဉ်ပြေတယ်ကိုယ်လို့မရဘူးဆိုတာမရှိဘူးနောက်တစ်ခုကာယဝိညာဉ်ခေါ်တဲ့ဘုံမူညာဝဇိဝိညာဉ်ခေါ်တဲ့နှုတ်မူညာဝိကာရယုတ်က5ခုပေါင်းလိုက်တော့6ခုလက္ခဏာယုတ်က4ခုရှိတယ်ဥပစီယမန္တတိဇရတာအနိစ္စတာဥပစီယဆိုတာကတော့ဥပစီယနဲ့တန္တတိခွဲရနေတော့အများကြီးရှိတယ်နာမဖြစ်အောင်ဒီဌာနမှာတော့ခွဲရနေတစ်ခုပဲတင်ပေးထားပါတယ်ပရိဒဏိကနေစပြီးတော့လူသားတွေအတွက်ပေါ့အထူးသဖြင့်အမိဝါနဲ့ပရိသန္ဓေဒီနေတဲ့ဘဝရီအတွက်ဝကွက်ပြီးပြောရင်ပေါ့ပရိသန္ဓေကလည်းယေကြည်ဒီနေစအချိန်ခါကစပြီးမျက်စိအကြည့်နာအကြည့်နှာခေါင်းကြည့်ရှာကြည့်ကိုယ်ကြည့်စတဲ့အင်းငယ်တွေစုံလင်သည့်တိုင်အောင်အချိန်ကာလကိုကန္တတခုအဖြစ်သတ်မှတ်ထားတယ်။ဒါဒီအချိန်အတွက်ဖြစ်ပေါ်နေတဲ့ရုပ်တရားဖြစ်မှုကိုတော့ဥပါဒ်ရလို့တုံးပြီးအင်းငယ်ပြည့်စုံပြီးတဲ့နောက်ပိုင်းဘဝတစ်လျှောက်ဖြစ်ပေါ်နေတဲ့ရုပ်ရှိတရားဖြစ်မှုကိုတော့နန္တတိလို့ဒီလိုတုံးထားတယ်အဲ့ဒီရုပ်အစ်စ်ရုပ်အတူတွေကိုရှုရတဲ့စရကဘယ်ပိုင်းမှရှုရတယ်လို့မြင်ရင်တော့ရုပ်နာကိုသိသိနေတဲ့နာမရူပပရိစ္ဆေဒဉာဏ်ပိုင်းမှရှုရတယ်။ဘာဖြစ်လို့ဒီနာမရူပပရိစ္ဆေဒဉာဏ်ပိုင်းမှဒီရုပ်အတူတွေကိုရောထောက်ပြီးရှုနေရတယ်လဲဆိုတော့သဘာဝကကအရင်ရှုတင်ပြီးဆက်စစ်ပြမယ်။ခဏခဏပြောနေတဲ့မဟာယောနဝါရအတုတ္တန်ဓာတုဝိဝင်းကတုတ္တန်အဘိဓမ္မာဓာတုဝိဘင်းပါဠိတော်တို့မှာဘုရားရှင်ကအာဂတတကိုရှုဖို့ဟောထားတယ်။အာဂတတဆိုတာကယုတ်ကလတို့ရဲ့အကြအပေါ့။ယုတ်ကလတည်းအကြပေါ့ကိုမြင်အောင်ရှုပါဆိုရင်ယုတ်ကလကိုမြင်တော့မယ်။ယုတ်ကလမြင်ပြီဆိုရင်တော့တဆင့်တက်ပြီးယုတ်ကလတခုအတွင်းမှာရှိတဲ့ဓာလေးပေါ့ကိုရှုကြရင်ဒါပရမနိုင်ကြီးကိုစပြီးကုသွားတယ်။အဲဒီယုတ်ကလတည်းရဲ့အကြအပေါ့ခေါ်တဲ့အာဂတတကိုမမြင်ခဲ့ရင်ယုတ်ကလကမြင်နိုင်ပါမလားမမြင်နိုင်တော့အတုံးလိုက်ထည့်လိုက်တော့မြင်နေမယ်အတုံးလိုက်ထည့်လိုက်မြင်နေလို့ရှိရင်ကလတ်တခုတခုအပြင်မှာတည်ရှိနေတဲ့ဓာတ်ကြီးလေးပါတို့ရဲ့သဘာဝလက္ခဏာကိုနှမ်းပြီးအာယုံယူနိုင်တဲ့အဆင့်ရောက်မှပရမဉာဏ်ကြီးကဘူးမှဖြစ်တယ်အတုံးလိုက်ထည့်လိုက်တော့မြင်နေတဲ့ကလတ်ကိုမမြင်သေးတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာပရမဉာဏ်ကြီးကိုယုတ်ပရမဉာဏ်ကြီးကိုကုဖို့ဆိုတာဖြစ်နေပါမလားမဖြစ်နိုင်တော့ယုတ်အဖြစ်ပြီးဖို့ဆိုတာဘယ်လိုမှမဖြစ်နိုင်တော့ဘူးဒါကြောင့်ရုပ်အစ်စ်တွေကိုဟုတ်တယ်မှသာဒီရည်ဒီအာဂန္တဓာတ်နဲ့ကျင်းလို့မရဘူးကလတ်ကိုမြင်ရမယ်ဆိုတာအာဂန္တဓာတ်မမြင်ရင်ကလတ်ကိုဘယ်လိုမှရှိလို့မမြင်သေးဘူးအာဂန္တဓာတ်ကိုမြင်မှကလတ်ကိုမြင်မယ်ကလတ်ကိုမြင်ပါမှကလတ်တခုအတွက်မှရှိတဲ့ရုပ်တွေကိုဓာတ်ကြီးလေးပါဥဆောင်နေတဲ့ဘူညုပ်ဥပါဒရုပ်တွေကိုတက်ခွဲလို့ရမယ်ဒါကြောင့်ယုံနဲ့သိကြည့်တဲ့အပိုင်းမှာဒီအာဂတတအမြင်ရကလည်းအဓိကအကြောင်းကံတတခုအဖြစ်နဲ့ပါဝင်နေတယ်။အဲဒီလိုပါဝင်တဲ့အပိုင်းမှာယောဂီတွေတော်ခမများကိုတုတေသနာပြုကြည့်ပါတယ်။ယုတ်ကလကလေးတွေကိုစပ်ပြီးအာဂတတလည်းမြင်ပြီးယုတ်ကလတွေလည်းစပ်ပြီးဒီယုတ်ကလကလေးတွေရဲ့ဘောရတော့ခါကအလုံးအလုံးကိုနင်းနေနေနေဖြစ်နေတယ်။တို့ရဲ့ဖြစ်တာကိုလည်းမြင်နေပြည့်နေတာကိုလည်းမြင်နေတယ်။သို့တော့သောယောဂီပုဂ္ဂိုလ်ကအဲ့ဒီကလတ်အတန်ဖြစ်တာပြတ်တာကိုကြည့်ရင်တော့ဒါပရမတ္ထအသစ္စာနည်းပဲမရောက်သေးဘူးသမုဒိသစ္စာနည်းမှာပဲရှိနေသေးတယ်ဒီညမသိသေးဘူးယောဂလက်တခုတခုအသွင်မှတည်ရှိနေတဲ့ပရမတ္ထအတန်သာရှင်မျိုးရှိရင်ရှင်မျိုး၉မျိုးရှိတယ်၉မျိုး၁၀မျိုးရှိရင်လည်း၁၀မျိုးအဲ့ဒီရှင်မျိုး၉မျိုး၁၀မျိုးသောယုတ်ပြတ်တွေကိုသတိတကျရှုပွားတတ်မှာပရမတ္ထဉာဏ်ဆိုင်ပရမတ္ထဉာဏ်ဆိုင်အောင်ရှုထားတတ်တဲ့ဒီယောဂီမှန်နေရဲ့သောယုတ်ကလတခုအတွင်းမှာတည်ရှိနေတဲ့ရှင်မျိုး၉မျိုး၁၀မျိုးသောယုတ်တွေကိုသိနေတဲ့ယောဂီပြတော်ကောင်းရဲ့ဉာဏ်မှဒီရှင်မျိုး၉မျိုး၁၀မျိုးသောယုတ်များလေးတွေကဖြစ်ပြီးတော့ချက်ချင်းပြက်နေတယ်ဆိုတော့ဉာဏ်အမြင်ဟာလည်းပေါ်ပြီးသားတာဖြစ်ရင်းဒီပြက်နေတဲ့သဘောကမြင်နေပြီးသားအဲ့ဒီဖြစ်တာရဲ့ပြက်တာရဲ့ဖြစ်တဲ့ပြက်တဲ့ဉာဏ်အလဲကောင်ပြက်မဲ့ဘက်ကိုငြိမ်းနေနေတဲ့သဘောပါရဲ့ဒီသုံးခုမြင်နေရင်အဲ့ဒါကိုပဲဥဥပါဇ္ဇအတ္တတိဇရတအနိစ္စတာဆိုပြီးဒီလိုခေါ်တာဒီဖြစ်မှုဒီမှုပြတ်မှုလေးတွေကိုမြင်နေရင်လည်းသူတို့ကိုရောက်ထုတ်ပြီးတော့ရုပ်အနေနဲ့သိရရတယ်။ဒါကြောင့် ယုံနာသိသိရဲ့အပိုင်းမှာသဘာဝဘက်ကဆန့်ကျင်ပြီးတော့ဒီလိုသိသိဖို့ရန်အတွက်သူကပြောလိုက်တာနော်တို့တော့ကျန်ကအထောက်အထားရှိပါကြလို့မင်းယဝိသုဒိမေအထင်္ဂတဒုတိယလက်စာမေတ္တာ225မှာအတိအကျရှိပါတယ်နော်သာဘိ660နဲ့အခွန်မှာနော်အင်္ဂါရဝိကာရအန္တရပြိစ္ဆေတမတ္တကနိနနိဗ္ဗာန်ရူပနိနာရူပရူပနိဒီယုတ်အတုတွေနော်ဒီကရေတော့ပြတ်ထားတယ်။ဒါရဝိညာဉ်ဒီဝိညာဉ်ဝိညာဉ်ဒီအာဂါတဓာတုရူပသလဟုတမုဒ္ဒကမညတာဥပဇေယောတန္တတိသရတအနိစ္စတတိအိမာနိပတတတရူပနိနသမ္မတတုပကနိအဲဒီဆံမျိုးတဲ့ယုတ်ကြီးကနသမ္မတတုပကအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်ကျင်ကရှုဘသုံးတန်ချင်းကမထိုက်တဲ့ယုတ်ကြီးဖြစ်တယ်အန္တရာဝိကရအန္တရာပြိစ္ဆေဓမ္မတကဏီအာဂါရဝိကရအာဂါရဆိုတာကတော့ကိုယ်မူရနှုတ်မူရဟာကိုယ်စိတ်ကိုယ်နှုတ်တို့ရဲ့အမူရအချင်းဟာအာဂါရလိမ့်မှတ်တာဖြစ်တယ်ဝိကရဆိုတာကတော့ခုနကလဟုတမုဒ္ဒကမညတာဆိုတဲ့ယုတ်တိကာဝဉ္ဇဝဇဉ္ဇဆိုတဲ့ယုတ်တိဒါဒီမလဝိကရလို့ခေါ်တယ်နော်အန္တရပြိစ္ဆေဓမတ္တကကလတ်တွေကိုပိုင်းခြားပြီးပြတယ်နော်အာဂါရကခုနကကာယဝိညာဝစီဝိညာလဟုတမုဒ္ဒတာကမညတာအဲဒီယုတ်တွေကခုနကယုတ်အစ်စ်တို့ရဲ့အမောရသဘောလေးဖြစ်တာဖြစ်တယ်ဝိကာရယုတ်နော်အာဂါရဆိုတာကတော့ခုနကဖြစ်မှုဥပါဇ္ဇတန္တိသရတအနိစ္စတံခေါ်တဲ့ဒီယုတ်တွေကယုတ်အစ်စ်တည်းရဲ့ဖြစ်မှုတည်မှုပြတ်မှုသဘောလေးသာဖြစ်အချင်းရဖြစ်တာဖြစ်တယ်။အာဂါတတ္တဆိုတာကတော့ယုတ်ကလတ်ဒီတစ်ခုနဲ့တစ်ခုကိုစိတ်ဓာတ်တွဲပြီးမနေအောင်ဈာရကချပြီးတဲ့နေဈာဒေတာလေးတစ်ခုသာဖြစ်တယ်။အဲဒီလိုဖြစ်နေတဲ့အတွက်သူတို့ဒီနာနိဗ္ဗာန်ရူပန်ဤယုတ်အစ်စ်လည်းမဟုတ်ကြဘူးနာရူပရူပန်ဤတကယ်ယုတ်လေမဟုတ်ဘူးအတိသခာရူပနာအာဂါရဝိကာရအန္တရာပြိစ္ဆေဓအမတ္တတရူပန်တိသင်္ခံကတာနိယောစိတုရဘုနကအမူယာအချင်းဟအထုမြယုတ်ကလတကုနဲ့တကုနဲ့တကုနဲ့တကုရောစက်မှုမရှိအောင်ပိုင်းခြားပြီးနေတဲ့အပိုင်းခြားမြတ်တာဖြစ်တဲ့အတွက်ယုတ်လို့ခေါ်နေတာခေါ်တော့ဘာဖြစ်လဲဣတိသခာနိပေတာနိတတဝိတတိရူပန်တိရူပခန္တောဟောအဲ့ဒီယုတ်အကုန်လုံးပေါင်းလိုက်ရင်29ခုဘဝယုတ်ကတခုယူထားတယ်နော်အဲ့ဒီ29မျိုးသောယုတ်အကုန်လုံးဒီရူပခန္ဓာယေကာတိတိယလောကိယစေတေဟိတတေဥပ္ပန္နဝေဒနာဝိနေခန္ဓာတဏ္ဍံယုတ်တပညာပညာခန္ဓာသင်္ခါရသင်္ခါရခန္ဓာဝိညာဏဝိညာဏခန္ဓာလောကိစိတ်စိတ်တွေကနာခန္ဓာ၄ပါးဒီဒီရူပခန္ဓာရူပစတရောအာရူပိနောခန္ဓာနာမတိဧဝမေကောပိစ္ဆခန္ဓာဝတိနာနာမရူပံဝဝထပိတိဒီလိုလေရူပခန္ဓာကယုတ်တရားနာခန္ဓာ၄ပါးကနံတရားယုတ်နာ၂ပါးခန္ဓာ၅ပါးနိအနိအစအဖြင့်နာနဲ့ယုတ်ကိုပိုင်းခြားမှတ်သားတယ်ပိုင်းခြားမှတ်သားပါဆိုပြီးဒီလိုဖွင့်ထားပါတယ်နော်အဲ့တော့ဘယ်အပိုင်းမှာဖွင့်လဲလို့မေးတော့နာမရူပပရိက္ခကထာလို့ခေါ်ဆိုတဲ့ယုတ်နာကိုသိသိတဲ့အပိုင်းနာမရူပပရိက္ခတဉာဏ်ပိုင်းမှာဖွင့်ထားတယ်ဖွင့်ထားတဲ့အခါကျတော့ဒီယုတ်နာဒီယုတ်တရားတွေမှာအနိဗ္ဗာန်ယုတ်လို့ခေါ်ဆိုအပ်တဲ့ဒီယုတ်အတုတွေကိုပဲရောနှုတ်ပြီးသိကြရမယ်လို့ဆိုလိုတယ်။ဒါဖြစ်လို့လေယုတ်အတုခေါ်တဲ့အာဂတတမပန်ရင်ယုတ်အစ်စ်ကိုဘယ်လိုမှကြည့်လို့မမြင်နိုင်ဘူး။ဒါကြောင့်ရှုနေရတယ်နော်။ယုတ်အစ်စ်ကိုရှုတဲ့ရင်ယုတ်အစ်စ်တို့ရဲ့ဖြစ်မှုတည်မှုပြတ်မှုလေးတွေကတွေ့နေမှာ။ယုတ်အစ်စ်တွေကိုအမြင်ပြုတ်ပြင်းဖြစ်ပေါ်လာတဲ့ပေါ့မှုသဘောနှူးညံ့မှုသဘောအစရှိတဲ့ဒီဝိကာရသဘောလေးတွေလည်းတွေ့နေမှာဖြစ်တယ်နော်ဒါကြောင့်တွေ့နေတာလေးတွေကိုရောနှောက်ပြီးတော့ဒါသိသိပါလို့ဒီလိုဆလိုကားတယ်နော်ဒါကြောင့်ဦးဇင်းတို့ဝိပဿနာရှုတော့ယုံနံသိသိတဲ့အပိုင်းမှာရောနှောက်သိသိလိုက်ပြီဒါပေမဲ့လို့ဝိပဿနာပိုင်းရောက်လာလို့ရှိရင်ဒီယုံရက်တွေကိုအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးတန်သိပြီးရှုကောင်းပါလားလို့မေးတော့မရှုကောင်းဘူးဝိမာနပိုင်းရောက်လာရင်တော့ယုတ်အစ်စ်၆ဌာန52ခုထာတာမှရှိနေတဲ့ယုတ်အစ်စ်တွေကိုတော့ဗရဏထံသိသိပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတော့ရှုပွားသုံးပါရပါတယ်။ဒါကြောင့်ကံတ2ခုပေါ့။နာမရူပပြိစ္ဆေဒဉာဏ်ပိုင်းမှာယုတ်အတုရောနှံသိသိရ ဝိပဿနာဉာဏ်ပိုင်းရောက်လာပြီဆိုရင်ရုပ်အတုတွေကိုခံထားလိုက်ရုပ်အစ်စ်သက်သက်ကိုယ်တိုင်လည်းလက္ခဏာရင်းသုံးဒံတစ်လက်စီပြင်ပြီးတော့ဝိပဿနာရှုရတယ်ဒီလိုကိုယ်ကပြပြမှတ်ပါနော်ဒါကြောင့်ခုဒီမှာလဲအထက်ကရာသမ္မောဟဝိညာဉ်တိအထက်ကရာဆရာတော်ကယုတ်ကလတကုတ်တကုတ်အတွဲမှာဒီရှိနေတဲ့ဓာတိလေးပါးကိုဉာဏ်နဲ့ပိုင်းခြားယူနိုင်တဲ့ယောဂဝါဒပုဂ္ဂိုလ်ရဲ့သန္တာမှာဘာတွေဖြစ်တာလဲပြောလေ။ဣမေသန္တာရောမဟာဗုဒ္ဓပိဋကနန္ဒတဥပါဒါရူပံပါကတံဟောတိ။ဣမေသန္တာရောမဟာဗုဒ္ဓဣမဟာဗုဒ္ဓဓာတိလေးပါးတို့ကိုပရိက္ခဏန္တတဉာဏ်ဖြင့်ပိုင်းခြားယူနိုင်တဲ့ယောဂဝါဒပုဂ္ဂိုလ်ရဲ့အတိဉာဏ်၌ဥပါဒါရူပံ24မျိုးသောဥပါဒါယုတ်တရားဒီပါကတံထင်ရှားလာသည့်ဟောတိဖြစ်၏။24မျိုးသောဥပါဒယုတ်တိသင်္ချာလာလိမ့်မယ်။ဒါဖြင့်ဒီဥပါဒယုတ်တိကိုစိတ်ရှုနေဖို့လိုသေးကြလားလို့မေးကြတော့ပေါ်လာပြန်တယ်။ရှုဖို့လိုပါတယ်။ဒါကြောင့်လဲ။ဟောအပရိဇာဏနာတုတ်တံခဏခဏပြောနေတယ်။အလုံးစုံသောယုတ်တိနာမည်ကိုပရိညာပညာသုံးမျိုးဖြင့်ပိုင်းခြားမသိခဲ့ရင်ဒုက္ခဘယ်လိုမှမကုန်ဘူး။သန္တာဝဆင်းဒုက္ခဘယ်လိုမှမဆုံးနိုင်ဘူးလို့ဘုရားအတိအကျဟောထားတယ်။ဟုတ်တဲ့အတွက်ကြောင့်သန္တာဝဇ္ဇဉ်ဒုက္ခကုန်ခန်းခြင်းတဲ့ယောဂီသူတော်ကောင်းမှန်ရင်သန္တာဝဇ္ဇဉ်ဒုက္ခမှာကုန်ရချုပ်ရငြိမ်းရဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြည့်ရင်နေတဲ့ယောဂီသူတော်ကောင်းမှန်ရင်ဒီယုတ်ရဏန္တရားအလုံးကိုညာတပညာတိရဏပညာပဟာနာပညာခေါ်တဲ့ပညာပညာတို့မျိုးဖြင့်ပိုင်ခြားပြီးအောင်ကျူစွာအထောက်အပံ့ဖြစ်တယ်နော်ဒါကြောင့်ဥပါဒာယုတ်တွေကိုဘူရယုတ်ဓာတိလေးပါးကိုယုတ်ကလတဲ့ယုတ်ကလတဲ့မှာရှုထားပြီးတဲ့ယောဂီသူတော်ကောင်းကဥပါဒယုတ်တွေကိုလည်းဆက်ပြီးရှုဖို့လိုအပ်နေတယ်နော်။ဒါကြောင့်ဥပါဒယုတ်တွေကိုဘယ်လိုရှုမလဲလို့မြင်ရင်တော့ရှုတဲ့နေ့စဉ်ကတော့ယုတ်ကလတွေကိုပထမမြင်ရမယ်။ယုတ်ကလတစ်ခုတစ်ခုမှာတည်ရှိနေတဲ့ပထဝီအာဘောတည်ဆုံးဝါရောက်ခေါ်တဲ့ဓာတိလေးပါးကိုပထမဉာဏ်နဲ့ပိုင်းခြားယူနိုင်ရမယ်။ပိုင်းခြားပြီးတော့ယူတတ်ရမယ်။အဲဒီလိုယူတတ်ရင်ဥပါဒယုတ်တွေကဒါကြတဲ့အထင်ရှားလာလိမ့်မယ်လို့ဒီလိုဆိုလိုပါတယ်နော်။ဒါဖြစ်လို့လေမဟာဗုဒ္ဓနာမဥပါဒါရူပေနပရိစ္ဆေနဥပါဒါရူပမဟာဗုဒ္ဓေနမဟာဗုဒ္ဓနာမမဟာဗုဒ္ဓကြီးလေးပါမြည်ဒီကဥပါဒါရူပေနဥပါဒါယုတ်တရားဖြင့်ပရိစ္ဆေနပိုင်းခြားရင်ထာ၏ဥပါဒါရူပဥပါဒါယုတ်တရားကိုမဟာဗုဒ္ဓေနမဟာဗုဒ္ဓကြီးလေးပါဖြင့်ပရိစ္ဆေနပိုင်းခြားရင်ထာ၏ပရိစ္ဆေနပိုင်းခြားရင်ထာ၏ဓာတိလေးပါးဆိုတာဥပါဒယုတ်ကနေပြီးတော့သူ့ကိုဓာတိလေးပါးပဲလို့သိအောင်ပိုင်းခြားပြထားတယ်။ဒါကဥပါဒယုတ်ကိုလည်းမဟာဗုဒ္ဓဓာတိလေးပါးကနေပြီးတော့ဒါဟာဥပါဒယုတ်ပဲလို့သိအောင်ပိုင်းခြားပြထားတယ်။ဘယ်လိုလဲသဘောပေါက်ချင်မှာပေါ့နော်။ဥပမာလေးနဲ့ဆက်ပြီးပြောတယ်။ဥပမာယမိတ္တိစေအာထံဇာနန္တိပန္တိတာလောကမှာပညာရှိသူတော်ကောင်းတွေဟာဥပမာလေးတစ်ခုနဲ့တက်ပြီးပြောရင်လည်းဆလိုရင်အဲ့တဲ့ဘောကိုနားလည်ကြတယ်ပြီးကြတယ်နော်အဲ့ဒီဓမ္မတာအတိုင်းကူတဲ့ဥပမာလေးနဲ့ဆက်ပြီးပြောမယ်ယထာအာတဘောနာမဆာယယပရိစ္ဆေနောဆာယအာတဘေနာအာတဘောနာမနိယောင်ကြီးမြည်ဒီကိုဆာယယအရေးဖြင့်ပရိစ္ဆေနောပိဋ္ဌာယေထာ၏ပရိစ္ဆေနောယထာပိဋ္ဌာယေထာသူကဲ့သို့ဆာယအရေးကိုအာတဘေနနိယောင်ကြီးဖြင့်ပရိစ္ဆေနယထာပိဋ္ဌာယေထာသူကဲ့သို့နေတာနေတဲ့အချိန်လေးတစ်ခုဆိုကြပါနော်မြေကြီးဒဏ္ဍာရီကိုဖမ်းပြီးစိုက်ကြည့်လိုက်လို့ရှိရင်သူ့ပင်ရှိတဲ့မြေကြီးဒဏ္ဍာရီဆိုကြပါနော်နေလာလဲသာနေပြီဆိုရင်သူ့ပင်ရဲ့ဒီမြေကြီးမှာမတွေ့ဘူးလားဒါကသစ်ပင်ရိပ်ပဲဒါကနေအောင်ကြီးပဲမြေကြီးမှာမြေကြီးမှာနော်ဒါကနေအောင်ကြီးပဲဆိုပြီးတော့သစ်ပင်ရိပ်ကပန်းချပြထားတယ်ဒါဟာသစ်ပင်ရိပ်ပဲဆိုပြီးနေအောင်ကြီးကလည်းတဖန်ပြန်ပြီးတော့ပန်းချပြထားတယ်နေအောင်ကြီးမရှိတော့ဘူးအဲ့ဒီသစ်ပင်ရိပ်ကရှိသေးလားမရှိတော့ဘူးတစ်ခုနဲ့တစ်ခုအပြန်အလှန်ပြည်စုပြုတ်နေတယ်ဘုရားကြီးတွေထိုင်နေတဲ့နေရာလေးပြန်ကြည့်လိုက်အဘောကမင်းနေနေရင်တစ်ဖက်မှာမိမိရဲ့ကိုယ်အရေးကလေးမတွေ့နိုင်ဘူးလားတွေ့တယ်။နေနေတဲ့မိပြောက်သွားပြီ။အဲ့ဒီကိုယ်ရင်ကိုယ်ရှိသေးလားမရှိတော့ဘူး။ဟောအလင်းရောင်နဲ့ဒီအရေးဆိုတာကတစ်ခုနဲ့တစ်ခုပိုင်းခြားပြတယ်။အလင်းကြောင့်အရေးပေါ်လာတဲ့ အရေးကြောင့်လည်းဒါဟာအရေးကလည်းဒါဟာအလင်းပဲဆိုတော့သူကဒုက္ခကမဲတင်းပြီးတော့ပြန်ပြီးဖော်ပြပေးနေနော်အပြန်အလှန်ကျေးဇူးပြုနေတယ်ဒါကြောင့်ယေဝမေဝမဗုဒ္ဓဥပါဒါရူပေနပရိသေနဥပါဒါရူပမဟာဗုဒ္ဓေနယေဝမေဝဤဥပမအတုသာလျင်မဟာဗုဒ္ဓမဗုဒ္ဓတိလေးပါးကိုဥပါဒါရူပေနဥပါဒါရောဖြင့်ပရိသေနပဉ္စယွေထား၏ဥပါဒရူပံဥပါဒယောကိုမဟာဗုဒ္ဓေနမဟာဗုဒ္ဓကြီးလေးပါးဖြင့်ပြိသိဏံပိဋ္ဌာယေထာပေ၏အဲဒီပုံစံအတိုင်းနဲ့မဟာဗုဒ္ဓကြီးလေးပါးကိုဥပါဒယောကပိဋ္ဌာထားဥပါဒယောကိုလည်းမဟာဗုဒ္ဓကြီးလေးပါးကပိဋ္ဌာထားဘယ်လိုပိဋ္ဌာလဲယူတယ်ဒီကလကလေးတခုမြင်တဲ့အချက်နော်ကလကလေးတခုကိုမြင်တဲ့အချက်ဆိုရင်ဒီကလကယူတယ်ဝါတယ်နေတယ်ပြားတယ်အချင်းလှတယ်မလှဘူးဘုံတရံကောင်းတယ်မကောင်းဘူးအနတ်ကလည်းဖွေးတယ်နန်းတယ်စသည်ဖြင့်အဲဒီယုံကြည်ရတဲ့ကိုသူကပိုင်းခြားပြီးပြေးနေနော်ဒီတော့ဘုံတရံလေးတွေကိုပိုင်းခြားပြီးပြေးတယ်အချင်းအယောင်လေးတွေကိုပိုင်းခြားပြီးပြေးအချင်းအယောင်လေးတွေနဲ့ပိုင်းခြားပြီးပြေးဇလုံးကြီးကတော့နည်းနည်းလေးဒီဘိုင်းကတော့လက်တွေ့ရှိနေတဲ့ရောဂီများမှာပိုသဘောပေါက်ကလတ်တကုတ်ကိုမြင်အောင်ရှုနေပြီကလတ်တကုတ်မြင်အောင်ရှုနေပြီဆိုရင်အဲ့ဒီကလတ်ဒီမှာအယောင်ခေါ်တဲ့ကာလာလေးတွေရှိနေဖြူချင်းသူမဲဝါနေဝါမဲနေချင်းနေအဲ့ဒီအယောင်လေးတွေဒီကလတ်မှာမရှိဒီကလတ်ကိုမြင်လို့ရမလားမရဘူးကလတ်ကိုမမြင်ရင်ကလတ်တကုတ်အတွင်းမှာရှိတဲ့ဓာတ်လေးဘက်ကိုရှုလို့ရမလားမရဘူးဟောအယောင်လေးတော့အနည်းဆုံးတွေ့ရနော်အနံ့မရှိဘူးလားရှိတယ်ဒီတော့အယောင်ဘာအယောင်လဲလို့မေးတော့ဓာတ်ကြီးလေးဘက်တို့ရဲ့အယောင်ပါအနက်ကဗန္တန်လေးလို့မြေတော့ဓာတိလေးပါတော့ရဲ့အနက်အရသာကဘာရဲ့အရသာလိုက်မြေတော့ဓာတိလေးပါတော့ရဲ့အရသာဩဇာကဘာဩဇာလဲလို့မြေတော့ဓာတိလေးပါတော့ရဲ့အစီအနှစ်ဩဇာဓာတိလေးပါသည်အမဂံဝတ္ထုတရဖြစ်တယ်ဒါကြောင့်ဓာတိလေးပါကဥပါဒယုတ်တွေကိုပိုင်းခြားပေးနေတယ်ဒါကဥပါဒယုတ်တွေကလည်းဒီမဟာဗုဒ္ဓဓာတိလေးပါသည်အနက်ကောင်းတယ်မကောင်းဘူးအစင်းလှတယ်မလှဘူးဖြူရင်ဖြူရဲဝိုင်းဝါးရဲနီးနီးရဲပြရင်ပြရဲစသည်ဖြင့်သူကလည်းအပြန်အလှန်ပြန်ပြီးတော့ပိုင်းခြားပြင်ပြီးတယ်ဒီစကားကဘာပြောလို့တလဲလို့မင်းရင်တော့ကလတ်တကုတ်အတွင်းမှာမဟာဗုဒ္ဓတိလေးပါးကိုမမြင်ဘဲဥပါဒါယကိုရှိလို့မရဘူးဥပါဒါယကိုမမြင်ဘဲနဲ့လည်းဥပါဒါယကိုမပါဘဲဓာတိလေးပါးကြီးတက်တယ်လည်းဖြစ်လို့မရဘူးဓာလိမနဲ့ဥပဒါရုပ်တွေဒီကလတ်တခုအတွင်းမှာအပြန်အလှန်ကြီးကြီးပြုနေတယ်လို့ဒီလိုဆိုလိုတာနော်မဟာဗုဒ္ဓဥပဒါရူပံသာသတပိစိဏပိစိယအိညာမေညာပိစိဏပိစိယနိတိယပိစိဏပိစိယသတိပိပထမဘုရားဟောထားတဲ့ဒေသနာပဲမဟာဗုဒ္ဓဥပဒါရုပ်တွေအပြန်အလှန်အချင်းချင်းသာသတတ္တိအိညာမေညာတ္တိနိတိယတ္တိစတဲ့ထိုထိုတ္တိပိစိယတ္တိတွေချင်းကြီးကြီးပြုနေကြတယ်ဓာတိလေးပါးကြီးတက်တယ်လည်းဖြစ်လို့မရဘူးဥပါဒယုတ်ကြီးတက်တယ်လည်းဖြစ်လို့မရဘူးဒီဓာတိလေးပါးလုံးခေါ်တဲ့ဘူတယုတ်နဲ့ဥပါဒယုတ်နှစ်ခုပေါင်းစပ်မှအတန်လျင်ဖြစ်နေတဲ့စွမ်းအားရှိရှိတဲ့အတွက်ဒီဓာတိလေးပါးနဲ့ဥပါဒယုတ်ကြီးဒီအပြန်အလှန်တစ်ခုနဲ့တစ်ခုကျေစုပြီဒီလိုဆိုရင်ဓာတိလေးပါးအချင်းချင်းကကျေစုမပြုတော့ဘူးလားလို့ဒီလိုတော့အမေးစရာရှိမဟာဗုဒ္ဓဓာတိလေးပါးအချင်းချင်းနဲ့တစ်ခုနဲ့တစ်ခုအပြန်အလှန်ကျေစုပြုနေကြတယ်တခုမရှိရင်ကြံတုံးကိုရက်ဒီပြမရဘူးနှစ်ခုမရှိရင်လည်းကြံတခုရက်ဒီပြမရနိုင်ဘူးနော်ဒီတော့အပြန်အလှန်ကျေစုပြုနေတဲ့တရားတွေဖြစ်တယ်ဖြစ်တဲ့အတွက်အဲ့ဒီကျေစုပြုနေဖို့ကိုညံ့နေမြင်အောင်ကြည့်ရမယ်နောက်ဥပမာတခုအနည်းနဲ့ပြောရင်တော့တရားကြီးတွေအပြုနဲ့အမဲအယောင်နှစ်ခုရှိနေတဲ့ဓာတ်ပုံတခုဆိုကြတယ်နော်အဲ့ဒီဓာတ်ပုံလေးတစ်ခုမှာအဖြူကြီးတက်တဲ့ဆိုရင်ယုံလုံးပေါ်ပါမလားမပေါ်ဘူးအမဲကြီးတက်တဲ့ဆိုရင်ယုံလုံးပေါ်မလားမပေါ်ဘူးအဖြူနဲ့အမဲနှစ်ခုရှင်ဆက်ပြီးတော့ထားလိုက်တော့အဖြူကအမဲကိုပန်းချပေးထားတယ်အမဲကလည်းအဖြူကိုပန်းချပေးထားတယ်ပန်းချပေးထားတဲ့အတွက်လူပုံစတဲ့ယုံလုံးလေးတွေပေါ်လာတယ်ဒီဓာတ်ပုံတက်ကိုတစ်ခုလုံးတက်တဲ့ဖြူနေမဆိုင်တဲ့ယုံလုံးမထင်ဘူးတဲ့အကောင်အမဲကြီးဆိုလည်းရုံးလုံးမထင်နိုင်ဘူးအဲ့ဒီပုံစံအတိုင်းဘူလျောနဲ့ဥပါဒယောကအပြန်အလှန်တစ်ခုနဲ့တစ်ခုပြည့်စုံပြုဥပါဒယောကမမြင်ဘဲဘူလျောကိုရှုလို့မရနိုင်ဘူးဘူလျောကမမြင်ဘဲနဲ့လည်းဥပါဒယောကိုရှုလို့ မရနိုင်ဘူးအပြတ်အလန်းပဲနော်သာသာယောသန္တာရိမဟာဘူတာနိတေဝိတ္တိဥပါဒါရူပနိရူပခန္ဓာတေရူပခန္ဓာပရိကနံတတ္တအာယရဏဒွါရဝေဒိနာအရူပိနောခန္ဓာပါကတာဟွန်တိအဲဒီလို29မျိုးဆိုတော့ဥစဉ်တော့ဟရိယဝုဒ္ဓကိုခြံထားတာပါနော်ဟိုပဋ္ဌာန်းကျမ်းမှာဘုရားကဟရိယဝုဒ္ဓဟောမှာဖြစ်လို့ကျွတ်တယ်မဖွင့်လို့တဲ့အတွက်ခြံထားလိုက်ခြင်းဖြစ်ပါလားနော်ပဋ္ဌာန်းမှာဟောကြတော့မုံမဲ့ဟရိယဝုဒ္ဓကိုပါထည့်သွင်းပြီးရင်တွက်လိုက်ရင်တော့ယုံ28ပါနော်အဲဒီ28ပါးသောယုတ်တွေကဘာလဲရူပခန္ဓာဟဲ့ဣတိရူပခန္ဓာပရိက္ခဏတ္တအာရဏဒွါရဝတိနာအရူပိနောခန္ဓာပကတဟောတိဣတိဣတော်လေးရူပခန္ဓာယုတ်ရူပခန္ဓာကိုပရိက္ခဏတ္တဉာဏ်ဖြင့်ပိုင်းခြားယူနေတဲ့ယောဂဝတ္တရပုဂ္ဂိုလ်ရဲ့အတိညာဏ်၌အာရဏဒွါရဝတိနာအာရဏဒွါရ၏အစွမ်းအဖြစ်အရူပိနောခန္ဓာနံခန္ဓာလေးပါးတို့သည်ပါကတသင်္ချာနာကုန်သည်ဟွန်ဒီပိဋကလေးကိုဤနံခန္ဓာလေးပါးသင်္ချာနာမယ်ဘယ်အနေနဲ့အဖြစ်သင်္ချာမလဲအာယရဏဒွါရအလိုက်သင်္ချာနာလိုက်ဘယ်ခါမှလဲလို့မေးတော့ရူပခန္ဓာပရိက္ခဏတ္တရူပခန္ဓာကိုညာနဲ့ပိုင်းခြားယူနိုင်တဲ့ယောဂဝါဒရာပုဂ္ဂိုလ်ရဲ့တဏှာလို့ဒီလိုဖွင့်ထားတယ်ဒါကအထက်တော့ဖြင့်ကာမဝဆရနန္တရာတွေကိုဥတည်ထားပါတယ်အထူးသဖြင့်လို့သာပြောရပါနော်ငန္တန်တရားတွေကြတော့ခုနကပြောခဲ့တဲ့အတိုင်းပဲဘုရားတို့ယုတ်တရားတွေမထင်ရှားပေမဲ့လို့ဇန်သမာတိရဲ့စွမ်းအားကြောင့်ဒီဇန်တန်တရားတွေကတော့ရှိလို့ရဆင်းတယ်သို့သော်ကာမဝဆရနန္တရာတွေကြတော့ယုတ်တရားကိုဉာဏ်ဖြင့်ပိုင်းခြားမယူနိုင်သေးရင်ကာမဝဆရနန္တရာတွေကိုရှိရဖို့မဖြစ်နိုင်ဘူးနော်ဒါကြောင့်အာရဏဒွါရရဲ့အစွမ်းဖြင့်နာခန္ဓာလေးပါထင်ရှားလာတယ်ဆိုတာကအာရဏဒွါရဆိုတာကသက္ခုဒွါရသောတဒွါရဒါနဒွါရဇိဝဒွါရကာယဒွါရမနောဒွါရမျက်စိအကြည့်နာအကြည့်နှာခေါင်းကြည့်စားကြည့်ကိုယ်ကြည့်ဘဝမနောအကြည့်ဆိုပြီးစိတ်စရိတ်တို့ရဲ့ဝိညာဉ်ထွက်ရတကားပေါက်ကြီး6ခုဒါကဒွါရ6ပါးခေါ်အဲ့ဒီဒွါရ6ပါးကိုအာရဏဒွါရလို့ခေါ်တယ်။ကာယဒွါရ၊ဝစီဒွါရ၊မနောဒွါရလို့ခေါ်ဆိုအပ်တဲ့အသုံးအနှုန်းတစ်ခုလေသာသနာတော်မှာသင်ကြားရှိပါတယ်။အဲ့ဒီအသုံးအနှုန်းကကာမဒွါရလို့ခေါ်တယ်။ခုနန္တရားတွေသင်ကြားလာတယ်ဆိုတော့ကအာရဏဒွါရ၏အစွန်းဖြင့်သင်ကြားလာတယ်။ဘယ်ပုဂ္ဂိုလ်တဏ္ဍာမှာလဲ။ယုံတရားတွေကိုဉာဏ်နဲ့ပိုင်းခြားယူနိုင်တဲ့ယောဂဝဆရာပုဂ္ဂိုလ်ရဲ့တဏ္ဍာမှာလို့ဒီလိုပြောထားတယ်။ယုတ်ဆိုတာကလည်းမသိဘူးမသိတဲ့တဘုံကြီးထမ်းပြီးကမ္မထမ်းကြောင့်အတွင်းဝင်လာတဲ့ယောဂီပုဂ္ဂိုလ်ရဲ့နန္ဒဆောနန္ဒရီသင်္ချာလာပါလိမ့်မယ်လို့ပြောတာမပြောဘူးနော်လုပ်ငန်းခွင်အလုပ်လုပ်တဲ့အပိုင်းမှာစနစ်တကျလုပ်ငန်းလေးတွေအဆင်ပြေရှိဖို့လိုနေတယ်နော်ဘယ်နန္ဒရီလဲလို့ပြောရင်ကာမဝဆရနန္ဒရီကိုအထူးသဖြင့်ပြောနေပါတယ်နော်ဇန်တရားတွေကတော့ဇန်တမာတိရဲ့စအကြောင်းလှမ်းရှိရှိလို့ရတယ်။သို့တော့တကယ်ရှိလို့ရရင်ကအဲ့ဒီမှာလေမနောဒွါရကိုဘဝင်မနောအကြည့်ကြလို့ခေါ်ဆိုအပ်တဲ့မနောဒွါရကိုမိအောင်ဖန်တတ်ဖို့တော့လိုနေတယ်နော်။ဒါနောက်တစ်ခုဣန္ဒီရူပရူပပရိခောပိစ္ဆခန္ဓာဟောတိပိစ္ဆခန္ဓာဒွါရတာယရဏာနိဟောတိဒွါရတာယရဏာနိအထရတတတယောဟောတိခန္ဓာယရဏာတုဝတိနာယမကတလည်းခန္ဓာဖန်လင်းတော်ဝိယဒေကုတာတိကတဝသမရူပဝဝထပေတိဣတိဤသောသယေရူပရူပပရိကဟောယုတ်ဉ္စနာနှစ်မျိုးကိုသိသိချင်းတိကပိစ္ဆခန္ဓာခန္ဓာငါးပါးတို့သည်ဟောဒီဖြစ်ပေါ်၍လာကြလေကုန်၏ယုတ်နာနှစ်ပါးသိသိလိုက်တာခန္ဓာဤနဲ့ပြောတော့ခန္ဓာငါးပါးငါးပုံပုံလိုက်ရင်ခန္ဓာငါးပါးဖြစ်တာပဲစိတ်စိတ်ရဲ့ယုတ်တရားပဲအဲဒီတော့စိတ်နဲ့စိတ်ကဝိညာဉ်နဲ့ခန္ဓာစိတ်တိတ်နေရမှာဝိညာဉ်ကဝိညာဉ်ခန္ဓာသိညာကသိညာခန္ဓာကြံစိတ်တိတ်ကသင်္ခါရခန္ဓာနာခန္ဓာ၄ပါးဖြစ်သွားတယ်နော်ယုတ်တရားကရူပခန္ဓာပေါင်းလိုက်တော့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကို12ပေါင်းပုံလိုက်တော့အာရဏ12ပါးဒီခန္ဓာ၅ပါးကိုပဲ18ပေါင်းပုံလိုက်တော့အဓာ18ပါးဖြစ်သွားတယ်နော်ဒါကြောင့်ခန္ဓာငါးပါးအာရဏစနေပါဓာတ်28ပါးယုံနာနှစ်ပါးအနေအဖြင့်နော်ဒီနန္တရားတွေသင်္ချာလာသ ဆင်းရဲလာပြီဆိုလို့ရှိရင်မလုပ်ရမလဲ။ဆောင်းတဲ့အချိန်ခါမှာအခုလိုမဟုတ်ကြ၊ဆန်းစီလေးတွေတနည်းအားဖြင့်ပုံပြီးထားလိုက်တော့ဆောင်းတဲ့လောက်ရောက်ရင်ကြည့်လိုက်ရင်အမြင့်တွေထွက်လာတယ်။ဓာတ်ကျင်တဲ့ပုဂ္ဂိုလ်ကထိုဆန်းမြင့်ကိုတူးတူးပြီးတဲ့အချိန်ခါကျတော့ဆောင်းတဲ့အခါများတော့အပြင်ထွက်တတ်တော့မီးစုံရင်းပေါ့နော်။ဒီဆန်းမြင့်ကလေးကိုမီးပုံနဲ့ထုတ်လိုက်။ကျက်သွားပြီ။ပြန်ပြီးဆိုတော့ထမ်းမြင်ကလေးထုတ်ပြီးတော့စားကျင်နေဆိုရင်ဘာလုပ်ရလဲမိမရှိတဲ့အကြောင်းလေးကွဲကြောင်းလေးပေးထားတဲ့နေရာကနေပြီးတော့ထမ်းမြင်ကလေးကိုချက်ချင်းခွဲချလိုက်အဲ့ဒါကိုဒီမှာပြောနေတယ်နော်ဒဝရဏယရဏနိအထရဏတတုယဟွန်တိခန္ဓရဏတတုဝတိနာယမကတလည်းခန္ဓာဖလင်တော်ဝိယဒွေကိုတတိကတဝဓမ္မရူပဝဝထပေတိသံဃာနိသံဃုံကြောင့်အစုံကိုခွဲချနိုင်တယ်လို့ပဲနော်ယုတ်နေတဲ့နှစ်စုနှစ်ပုံပုံပြီးတော့နာယုတ်ကိုပန်းချမှတ်တာပါယုတ်တရားနန္ဒီဒီလိုပန်းချမှတ်ရယုတ်နန္ဒီကိုပန်းချမှတ်တဲ့လုံငန်းဝင်ကိုပါဠိတော်ကဘယ်လိုပြောလဲဓာတုမနတိကာရအပိုင်းနော်ဤတိ